Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဇူလိုင်လ30ရက်တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9:00လိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လည်ပေးနေပါပြီတောက်ကြနေမနေ့ခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရမ်းမထွန်းကတင်ဆက်ပေးတော့ပါမယ်ကမ္ဘာတလောကိုဗစ် -19 ကူးစက်သူအရေအတွက်18တန်းကျော်နဲ့သေဆုံးသူ6,900နီးပါးရှိနေပြီးအမေရိကန်ပြည်ထောင်စုမှာတော့ကူးစက်မှုနှုန်းနဲ့အသေးပြောက်နှုန်းကအများဆုံးဖြစ်ပါတယ်။အခုချိန်ထိအမေရိကန်နိုင်ငံမှာကူးစက်သူစုစုပေါင်း 4.4 သန်းကျော်နဲ့ဗုဒ္ဓဟူးနေ့အထိသေဆုံးသူ 3,000 ခွဲကျော်ရှိကြောင်း John Hopkins တက္ကသိုလ်ကကောက်ယူထားတဲ့အချက်အလက်တွေကသိရပါတယ်။နိုင်ငံတွင်း California, Florida နဲ့ Texas ပြည်နယ်အပါအဝင်ပြည်နယ်တချို့မှာလည်းနေ့စဉ်နမမဟုတ်အပတ်စဉ်ကူးစက်မှုစံချိန်တင်မြင့်တက်နေတာပါ။တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေနဲ့လူများလည်ပတ်တဲ့နေရာတွေကိုပြန်ဖွင့်ပေးတာကအခြေစိုးလုံးလာအဲလိုအမေရိကန်ကျန်းမာရေးပညာရှင်တွေကပြောပါတယ်ယောဂထိန်းချုပ်ရေးရှင်းလင်းတိကျတဲ့ legend ချက်တွေနဲ့အမိန့်တွေကိုဘ ਹੁ ဆွေရကပြတ်တမ်းပေးတာမရှိတဲ့အတွက်ပြည်내အုပ်ချုပ်ရေးမှုတွေအနေနဲ့ယောဂထိန်းချုပ်ရေးဒေသဆိုင်ရာကျန်းမာရေး legend ချက်တွေကိုသာထုတ်ပြန်နေရတယ်လို့လည်းပြောပါတယ် COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့နိုင်ငံတွေထဲဩစတြေးလျနိုင်ငံမှာတော့ Victoria ပြည်နယ်မှာဗုဒ္ဓဟူးနေ့တရက်ထဲကူးစက်သူ920ကျော်နဲ့သေဆုံးသူ13ယောက်ရှိပါတယ်ဒါဟာတရက်တွင်းကူးစက်မှုအများဆုံးစံချိန်တင်ခဲ့တာပါပြည်တွင်ကုသမှုစုစုပေါင်း 9,900 ကျော်နဲ့သေဆုံးသူ105ယောက်ရှိပြီးတနင်္ဂနွေလုံးအတိုက်အတာရကုသသူ 16,200 ကျော်နဲ့သေဆုံးသူက189ယောက်ရှိပါတယ်ဒီနှစ်တည်းကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုအချိန်ရွှေ့ဆိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ပြောလာနေပါတယ်။စာသားပတိနေမနက်ပိုင်းကသူ့ရဲ့ Twitter မှာစာရိုက်ကနေမဲပေးမဲ့စနစ်ကြောင့်2020ပြည့်နှစ်သမ္မတရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲလိမ်မှုတွေနဲ့မှားယွင်းရေတွက်မှုတွေအများဆုံးရှိမဲ့ရွေးကောက်ပွဲလို့အထောက်အထားမပါဘဲရေးသားထားပါတယ်။အဲဒီလိုဖြစ်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုအတွက်ရှက်စရာဖြစ်တာကြောင့်လူတွေဘေးကင်းရန်ကင်းနဲ့မဲပေးနိုင်တဲ့အချိန်အထိရွေးကောက်ပွဲကိုရွှေ့ဆိုင်မလားလို့လည်းသူကမေးခွန်းထုတ်ထားပါတယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုရွှေ့ဆိုင်နိုင်တဲ့အခွင့်အာဏာအမေရိကန်သမ္မတမှာမရှိပါဘူး။အခြေခံဥပဒေအရရွေးကောက်ပွဲရက်ကိုကွန်ဂရက်ကသတ်မှတ်ပြဋ္ဌာန်းရတာဖြစ်ပါတယ်။Illinois ပြည်နယ်ကအောက်တော်မှာ Rodney Davis ကတော့ဒီနေ့ရွေးကောက်ပွဲရွှေ့ဆိုင်မှာမဟုတ်ဘူးဆိုပြီး Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်။ Congress ကရက်ကိုသတ်မှတ်တာဖြစ်လို့ရံပြောင်းသင့်ပဲစီစဉ်ထားတဲ့အတိုင်းဥပဒေအရနိုဝင်ဘာလ3ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့သူကပြောပါတယ်။ Republican အမတ် Rodney Davis ဟာရွေးကောက်ပွဲနဲ့ပတ်သက်တဲ့တရားရေးကိစ္စတွေကိုကင်တွယ်တဲ့အောက်တော်စီမံအုပ်ချုပ်ရေးကော်မတီဝင်တူလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့ရည်တချက်ကိုသူ့ရဲ့ Republican Party သားမကဘဲပါတီကြီးတစ်ခုစလုံးကအမတ်တွေကဝေဖန်နေတာဖြစ်ပါတယ်။ New Mexico ပြည်နယ်က Democratic အထက်လွှတ်တော်အမတ် Tom O'Dell ကသမ္မတကအခုလိုပြောတာကအတော်လေးစိုးရိမ်ပူပန်စရာဖြစ်တယ်လို့ Democracy ချစ်စံပေါ်ချက်သိမ်းထားပေါ်ရာတိုက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်။ COVID-19 ကြောင့်ရွေးကောက်ပွဲရှိဆိုင်မှုအကြံပြုစကားထွက်လာနေချိန်မှာပဲသမ္မတ Donald Trump ကကုလသမဂ္ဂထရီညီလာခံကိုလူကိုယ်တိုင်တက်ရောက်ပြီးမိန့်ခွန်းပြောကောင်းပြောမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုစလေ Kelly Craft ကပြောပါတယ်ကမ္ဘာကောင်းဆောင်တွေတက်ရောက်တဲ့ဒီကုလသမဂ္ဂညီလာခံကြီးကို COVID-19 ကြောင့် online ကနေလှုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကပြီးခဲ့တဲ့ပတ်ကပဲဆုံးဖြတ်ခဲ့တာပါတမ္ပတ်ကြီး Kelly Craft ကကမ္ဘာကောင်းဆောင်တွေတဲ့သမရထရန့်တယောက်ပဲညီလာခံကိုကိုယ်တိုင်တက်ရောက်စကားပြောတဲ့လူဖြစ်ပါလိမ့်မယ်လို့လည်းပြောပါတယ်သမရအင်ဂျူရောကတော့ဒီအစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောကြားတာမရှိသေးပါဘူးAmerican Congress လွှတ်တော်အဆောက်အဦးထဲမှာနှာခေါင်းစီးမတက်မလျားစည်းကမ်းကိုစာသားပရိနိကစတင်ချမှတ်လိုက်ပါတယ်။နိုင်ငံရဲ့အရေးကြီးပုဂ္ဂိုလ်တွေစုဝေးရာလွှတ်တော်အတွင်းကျမကြီးအရာဘေးရန်တွေကင်းရှိရေးလှုပ်ဆောင်ဖို့ဖိအားတွေနဲ့ရင်ဆိုင်ရပြီးတဲ့နောက်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလောစီကအခုလိုအမိန့်ချမှတ်လိုက်တာပါ။ American အောက်လွှတ်တော်အမလူဝီဂိုမတ် COVID-19 ကူးစက်ခံရပြီးနောက်ဗုဒ္ဓဟူးနေ့နောက်ပိုင်းမှာနန်စီပလောစီကအခုလိုအမိန့်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။လွှတ်တော်အမဂိုမတ်ဟာလွှတ်တော်တွင်နှာခေါင်းစီးမဝတ်စင်မဲနေတာကိုလည်းမကြသေးခင်ကတွေ့ခဲ့ကြရပါတယ်ပြည်ကတလာတော့က CNN သတင်းနဲ့အင်တာဗျူးတစ်ခုမှာတော့သူကကိုရိုနာဗိုင်းရပ်စ်ရှိမရှိပုံမှန်စစ်ဆေးမှုခံယူနေတဲ့အတွက်နှာခေါင်းစီးမတက်တာလို့ပြောခဲ့ဖူးပါတယ်အသက်66နှစ်ရှိပြီဖြစ်တဲ့ Republican အမတ်ဂိုမတ်ဟာပြည်ကတဲ့အင်္ဂါနေ့တုန်းကအောက်လက်တော်တရားရေးကော်မတီရှေ့မှောက်မှာလုပ်ခဲ့တဲ့ရှင်းနေဂျိုဝီလျံဘာရဲ့ကြားနာပွဲကိုတက်ရောက်ခဲ့ပါတယ်အဲ့ဒီဂျာနာပွဲကိုနှာခေါင်းစီးမတက်ပဲတက်ရောက်တဲ့ Republican အမတ်တော်တော်များများကိုလည်းတပါပတိ Jerry Nadler ကစူပူချိန်မောင်းပြောဆိုခဲ့ပါသေးတယ်ခင်ဗျ ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ဧပြီလကဇွန်လအတွင်းအမေရိကန်စီးပွားရေး 9.5 ခန်းလုံးကျဆင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဌာနကပြောပါရယ်။ချက်တာပရီနီကထုတ်ပြန်ကြေအရဆယ်စုနှစ်ခုနှစ်စုနှစ်အတွင်းမှတ်တမ်းထားချိန်ကစလို့သုံးလပတ်ကာလတခုမှာစီးပွားရေးအကျဆင်းဆုံးလည်းဖြစ်ပါရယ်။ဇန်နဝါရီလကမလအထိပထမသုံးလပတ်ကာလတုန်းကလည်း 4.8 ခန်းလုံးကျဆင်းခဲ့တာကြောင့်အမေရိကန်နိုင်ငံဟာစီးပွားရေးဇက်တိုက်ကျဆင်းမှုဖြစ်စဉ်နဲ့ဝင်ရောက်လာခဲ့ပြီးဖြစ်ပါရယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးပေါ်သက်ရောက်မှုတွေဇက်တိုက်ရှိနေတာမှာပြီးခဲ့တဲ့အပတ်တုန်းကလည်းအမေရိကန်နိုင်ငံတဝန်းအလုပ်လက်မဲ့ရှောက်ထားသူ 1.4 သန်းရှိခဲ့ပါတယ်။အမေရိကန်လူသား18သန်းအခုချိန်ထိအလုပ်ပြန်မရကြသေးပါဘူး။အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျေရုံးပေါဝယ်ကတော့နိုင်ငံထဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကအမေရိကန်စီးပွားရေးကိုချိန်ချောက်အန္တရာယ်ဖြစ်နေတယ်လို့ဗဟိုဘဏ်တွေကပြောပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမင်းပါခင်ဗျာတောက်ကြနေမနေ့ခင်VOA American တိုင်းရဲ့သတင်းတွေကိုဆက်ပြီးကြော့ပြနေပါတယ်။မြန်မာနိုင်ငံမှာတော့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံမဲ့ရွေးကောက်ပွဲအတွက်တပ်မတော်ကလုံခြုံမှုမရှိဘူးလို့ကြေညာလာရင်ဒေသတချို့မှာနောက်ရွှေ့ကောင်ရွှေ့ရလိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။တပ်မတော်ကထိန်းချုပ်ထားတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကနေဒီပြည်နယ်မှာလုံခြုံတည်ငြိမ်မှုရှိမရှိကိုမကြာခင်ပိုင်းဖြတ်ပေးမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကမနေ့ကပြောခဲ့တဲ့ပေါ်ရခိုင်ပြည်နယ်တွင်လူထုထောက်ခံမှုအားကောင်းနေတဲ့ရခိုင်ပါတီတွေဘက်ကပြင်းပြင်းထန်ထန်ပြန်ခြေပလိုက်ပါတယ်။ဦးလာသိန်းကဒီဒေသတွေမှာရွေးကောက်ပွဲချင်းပနိုင်မှုကငြိမ်းချမ်းတည်ငြိမ်မှုမရှိမဖြစ်လိုအပ်တယ်လို့ပြောပြီးမှရခိုင်မျိုးသားပါတီ ANP ကပြည်နယ်လွှတ်တော်မှဥမ္မောင်လှကျော်ကတော့မဲဆန္ဒနယ်မြေတစ်ခုမှာကိုစားပြုအမတ်မရွေးနိုင်ရင်ဒေသခံလူထုပဲပိုနစ်နာခံစားရလိမ့်မယ်လို့ပြန်ပြောတာကို Reuters သတင်းဌာနမှာဖော်ပြထားပါတယ်။တမတော်အနေနဲ့ဒီလုံခြုံရေးခွင့်ပြုချက်မပေးရင်ကော်မရှင်ဘက်ကရွေးကောက်ပွဲလုပ်ပေးမှာမဟုတ်ဘူးလို့ဦးလှသိန်းကပြောပြီးမှတက်မတော်ပြောခွင့်ရတွေကို Writer သတင်းဌာနကဖုန်းခေါ်မေးမြန်းခဲ့ပေမဲ့ဖုန်းပြန်မဖြေခဲ့ပါဘူးခင်ဗျာမြန်မာနိုင်ငံကိုရောက်နေတဲ့ဗီယက်နမ်နိုင်ငံသား240နီးပါးကိုဗီယက်နမ်နိုင်ငံပြန်ဖို့ကယ်ဆယ်ရေးလေယာဉ်နဲ့ခေါ်ဆောင်ခဲ့ပါတယ်အသက်18နှစ်ယောက်ကလေးငယ်တွေကိုယ်ဝန်တွေတွေအသက်အရွယ်ကြီးရင်သူတွေနဲ့ယောဂအခမ်းရှိသူတွေပါဝင်တဲ့ဒီခီးတွေတွေဟာဟိုချီမင်းမြို့ကြီးကလေစိတ်ကိုမနေ့ကျတာပရင်းတွေကရောက်ရှိခဲ့ပါတယ်မြန်မာနိုင်ငံရှိဗီယက်နမ်တန်ယုံကအမှုထမ်းတွေအနေနဲ့ဒီခီးတွေတွေအားလုံးလေဘော်မတက်ခင်အထိလိုအပ်တဲ့စစ်ဆေးမှုလုပ်ငန်းစဉ်အားလုံးချောမွေ့နိုင်အောင်သွားခုပေးခဲ့ကြပါတယ်ဗီယက်နမ်လေကြောင်းလိုင်းအနေနဲ့လည်းလေဘော်မှာခီးတွေတွေရဲ့ကျန်းမာရေးအတွက်နဲ့ဒီကိုဗစ် -19 ကူးစက်မှုကာကွယ်ရေးအတွက်တင်းကျပ်တဲ့လုံခြုံရေးဘေးအန္တရာယ်ကင်းရှင်းရေးနဲ့တကူရေးတန်ရှင်းအစီအမံတွေချမှတ်ခဲ့ပါတယ်ဟိုချီမင်းမြို့တန်ဆုံးတဲ့လေရင်ခွေးရောက်မှာတော့ခီးတဲ့အားလုံးနဲ့လေရင်အမှုတန်းအားလုံးကိုကျန်းမာရေးစစ်ဆေးတာတွေနဲ့အစိုးရကသတ်မှတ်ပေးထားတဲ့အဆောက်အုံကွာရန်တင်းအသွါလာကန့်သက်တာကိုလှုပ်ဆောင်ခဲ့ပါတယ်။ဒါအပြင်နောက်ထပ်ကယ်ဆယ်ရေးလေရင်3စီးနဲ့လည်းအမေရိကန်၊ကနေဒါနဲ့အရှေ့လေပိုင်းဒေသကဗီယက်နမ်လူမျိုးတွေကိုစစ်သားရင်းနေမှာပဲပြန်ခေါ်ဖို့ရှိခဲ့ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေးတက်ကြွတဲ့တိုက်ခိုက်ကိုယ်စားလှယ်စနစ်ကိုတရုတ်အာဏာပိုင်တွေကစက်တင်ဘာမှာလုံမဲ့လွှတ်တော်ရွက်ောက်ပွဲမှာဝင်ပြိုင်ခွင့်ပိတ်ပင်လိုက်ပါတယ်။အကြောင်းကတော့တရုတ်ပြည်မကြီးအစိုးရကနေဟောင်ကောင်ပေါ်အသစ်ချမှတ်လိုက်တဲ့အမျိုးသားလုံခြုံရေးဥပဒေကိုဒီကိုယ်စားလှယ်တွေအနေနဲ့ချိုးဖောက်တာအပြင်ဒီစီးပွားရေးအချက်အချာဒေတာရဲ့လွတ်လပ်မှုတွေလှုံ့ဆော်လို့ဖြစ်တယ်လို့ဟောင်ကောင်အစိုးရကဆွဆွဲလိုက်ပါတယ်။အစိုးရရဲ့ထင်ရှားချက်ထဲမှာတော့ဘယ်ကိုယ်စားလှယ်တွေအတိအကျကိုလာမဲ့ဥပဒေပြုကောင်စီရွက်ောက်ပွဲကနေပယ်ဖျက်လိုက်တယ်လို့တော့မပြောထားပေမဲ့ထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူဂျော့ရှွာဝေါန်ကတော့ဒီပြိပင်ခံရတဲ့12ယောက်ထဲမှာသူပါနေတယ်လို့လူမှုကွန်ရက်မီဒီယာမှာအတည်ပြုပေးခဲ့ပါတယ်။ဝေါန်ဟာဒီလအစောပိုင်းကပဲလူပေါင်း6သိန်းကျော်အလွတ်တဘောမဲပေးခဲ့တဲ့အကျိုးရွေးကောက်ပွဲတွေမှာကိုယ်စားလှယ်လောင်းဖြစ်အဆိုပြုခံရတဲ့ဒီမိုကရေစီတက်ကြွသူတွေကတူဖြစ်ပေမဲ့အာဏာပိုင်တွေဘက်ကတော့ဒါကတရားမဝင်ဘူးလို့ညင်ထားပါတယ်။အခြားပြိပင်ခံရသူတွေကတော့ဒီမိုကရေစီရေးထောက်ခံတဲ့ Civic Party ဖွဲ့ဝင်3ဦးပါနေပြီးအစိုးရဘက်ကလည်းနောက်ထပ်ကိုယ်စားလှယ်တွေကိုဒီရွေးကောက်ပွဲမှာဝင်ပြိုင်ခွင့်မပြုဖို့ရှိနိုင်သေးတယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်သဘုံတွေကဖမ်းထားတဲ့အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ဖို့ကြံနေသေးတာတွေကိုမကြာခင်လွှတ်ပေးတော့မယ်လို့ကြေညာလိုက်ပါတယ်။အာဖဂန်သမ္မတအာစရဖ်ဂန်နီဘက်ကနေ အလားတူအကျဉ်းသားပြန်လည်ရေးကိုကြေညာပြီးနောက်တစ်ရက်မှာပဲတာလီဘန်တွေဘက်ကလည်းအခုလိုတုံ့ပြန်လာတာကြောင့်စစ်ပွဲတွေဖြစ်နေတဲ့ဒီနှစ်ဖက်အကြားဆွေးနွေးပွဲတွေစဖို့နှိစက်လာနိုင်ပြီလို့သုံးသပ်မှုတွေထွက်နေပါတယ်။ကာတာနိုင်ငံအခြေစိုက်တာလီဘန်ပြောခွင့်ရဆူဟေးလ်ရှာဟင်းကအစ္စလာမ်နိုင်ငံတော်ကြီးမှတကောတော်ရှင်ရဲ့ကောင်းချီးစေတနာကိုထောက်ရှုပြီးလှုပ်ဖို့ကြံနေသေးတဲ့အာဖဂန်ဆိုးရအဖွဲ့ဝင်အကျဉ်းသားတွေကိုအစ်ပွဲတော်မတိုင်ခင်မှာလှုပ်ပေးမှာပေါ့အကျဉ်းသားစုစုပေါင်းတထောင်အထိပြန်လွတ်လာတာကပြီးပြည့်စုံသွားပြီလို့အင်တာနက် Twitter ကနေဗိုလ်ထုတ်ညပိုင်းမှာပြောလိုက်ပါတယ်။အင်ကာနီတုံးကလည်းအာဖဂန်သမ္မတဂန်နီကအခုလိုအာဖဂန်ချင်းချင်းကြားဆွေးနွေးညှိနှိုင်းတာတွေကမဖြစ်မနေဖြစ်လာတော့မှာပါလို့အပါတရာထုတ်ပြောခဲ့ပါတယ်။အာဖဂန်ဆိုးရဘက်ကနေတာလီဘန်တပုံအကျဉ်းသားစုစုပေါင်း 9,000 ကျန်နေတာကိုလှုပ်ပေးဖို့ဆုံးဖြတ်ချက်ကြေညာပြီးမှာပဲသမ္မတဂန်နီကအခုလိုလှုပ်ပေးတာကြောင့်တာလီဘန်တွေနဲ့တပတ်အတွင်းဓာတ်ရိုက်ဆွေးနွေးပွဲတွေစနိုင်ဖို့မျှော်လင့်နေတယ်လို့ပြောခဲ့ပါတယ်။အခုမွတ်စလင်အဖွဲ့တော်ကာလာ3ရက်တွင်မှာအဖြစ်ရထားဖို့ကိုဒီနှစ်ဖက်လုံးကသဘောတူထားပြီးဖြစ်ပါတယ်ခင်ဗျ။ပေါ့ကြာနေမနက်ခင်းသတင်းတွေကို VOA American သံကနေကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနှပ်စင်ရတော့မှာပါခင်ဗျ။အခုလာမယ့်ရွေးကောက်ပွဲမတိုင်ခင်ပင်လုံငင်းချင်းညီလာခံကြီးကျင်းပနိုင်ရေးအစိုးရနဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေညှိနှိုင်းနေတာထပ်တင့်နေတာကြောင့်နောက်ကိုထပ်ရွှေ့လိုက်ရပါတယ်။ဒီစတ္ထမအချင်းလုပ်ဖွဲ့စည်းဝေးကိုတတ္ထမအချင်းဖြစ်နောက်ရွှေ့လိုက်ရတာကြောင့်ပင်လုံညီလာခံကျင်းပနိုင်ဖို့အရင်မှန်းဆပြင်ဆင်ထားတဲ့ရက်ကိုရောနောက်ဆုတ်သွားစေနိုင်ပါလား။ဒီအကြောင်းအနီးကပ်စောင့်ကြည့်နေတဲ့ ISP မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလိလာရေး Institute အဖွဲ့ကညွှန်ကြားရေးမှူးကိုအောင်သူငင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ကိုအောင်သူငင်းခင်ဗျာ။ပင်လုံငင်းချင်းညီလာခံကြီးကိုတစ်နှစ်ကျော်မကျင်းပနိုင်ပဲတင့်နေကြရကနေအခုလာမယ့်ရွက်ောက်ပွဲမတက်ခင်ကပ်ပြီးတော့ဗောနော်သရုတ်ထအချိန်ဖြစ်နေကျင်းပဖို့ပြင်ဆင်နေတဲ့ဒီဘတ်စည်းဝေးမှာဗိုလ်ထုနေ့ကိုတရက်တူဆွေးနွေးကြတာကလည်းဆက်တင့်နေတဲ့အတွက်နောက်ပိုင်းကိုရွှေ့လိုက်ရတယ်လို့ကြားပါတယ်အခုလို့နောက်ထပ်ရွှေ့လိုက်ရတာကြောင့်ဒီပင်လုံမတန်ခင်ကြားမှာလောက်ရမယ့်စည်းဝေးအစစ်အစစ်တွေကလည်းရှိနေတဲ့ခါကျတော့မူလမျှော်မှန်းထားခဲ့တဲ့ရှေ့လဩဂုတ်လလည်တဲ့ဒီ7/23/24ဗောနော်လုံးမဲ့အနေထားကနေနောက်ကိုထပ်ရွှေ့သွားနိုင်တယ်လို့သုံးသပ်မှုတွေရှိနေတယ်ပေါ့ကိုယ်သမီးဘယ်လိုမြင်ပါလဲ
ရွေးကောက်ပွဲမတိုင်ခင်ပေါ့နော်ဒီပြည်တော်စုငင်းညာရင်ညီလာခံတခုကျင်းပဖို့ဆိုတာဒါအစိုးရဘက်ကလည်းလူလာတယ်ဂျိုင်းယန်သားလက်နက်ကိုင်အဖွဲ့တွေကလည်းလူလာပါတယ်အထူးသဖြင့်တော့အစိုးရဘက်ကလည်းဒီရွေးကောက်ပွဲမတိုင်ခင်မှာငင်းညာရင်နဲ့ပတ်သက်လို့အမှတ်လိုချင်တယ်ပေါ့ဂျိုင်းယန်သားအဖွဲ့စည်းတွေကလည်းဒီရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာဘယ်သူပဲအစိုးရဖြစ်စီဖြစ်စီငင်းညာရင်ဆွေးနွေးပွဲတွေကိုဆက်လုပ်ဖို့သဘောမျိုးလည်းရှိကြပါတယ်ဒါပေမဲ့လည်းအခုကကြားသလောက်သတင်းတွေရတော့ဒီဆွေးနွေးတဲ့အထဲမှာတချို့ကိစ္စတွေသဘောတူတယ်ဒါပေမဲ့လည်းတချို့မပြည့်လည်သေးတဲ့ကိစ္စတွေရှိတယ်ပေါ့ဆိုတော့အဲ့ဒီနေသားမှာတော့ဒီဩဂတ်လနောက်ဆုံးအပတ်လောက်ထိကိုဒီအစည်းအဝေးရွှေ့သွားနိုင်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့အခုကအစိုးရကလည်းလှုပ်ရှင်တယ်ပေါ့နော်တိုင်းသားတွေဘက်ကလည်းလှုပ်ရှင်တယ်အဲ့တော့တပ်မတော်ဘက်ကရော
တပ်မတော်ဘက်ကစဉ်းစားပုံကိုတော့ဟိုအသေးချာမသိရဘူးပေါ့နော်ကျွန်တော်ထင်တာသူတို့လည်းငင်ညာကြီးလိုချင်ပါလိမ့်မယ်ဒါပေမဲ့လည်းအခုကတော့သိရသလောက်ကဒီ GMC ခေါ်တာပေါ့ဗျာဒီပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲအဖွဲ့ရှိတယ်လေဆိုတော့အဲ့ဒီမှာတချို့မနှိမ့်မနှိုင်းရသေးတဲ့ကိစ္စတွေလည်းရှိတယ်ပေါ့အထူးသဖြင့်တော့ GNU ဒေသတို့ RCSS ဒေသတွေမှာဟိုတိုက်ပွဲတွေဖြစ်နေတာကိုဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆွေးနွေးကျင်တယ်ဆိုတဲ့သဘောတွေရှိတယ
်ဟုတ်ကဲ့အခုလို့ဒီပင်လုံချင်းပတ်မဲ့ရဲ့နောက်ကိုရွေ့သွားနိုင်တာကဒီကြားထဲမှာဒီအစင်းစင်းလုပ်ဖို့ရှိနေတဲ့ဥမာ JICM လို့ခေါ်တဲ့ NCA ကောင်တယ်ဖို့မှုဆိုင်ရာညှိနှိုင်းစည်းဝေးတို့နောက်ဒီ UPDJC လို့ခေါ်တဲ့ပြည်တော်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီစီဝေးစစ်စင်တွေလည်းလိုက်ရွှေ့သွားတဲ့အတွက်ကြောင့်ဖြစ်တာလားဘယ်လိုသုံးသပ်မိလဲကောင်းကင
်။ဟုတ်ဟုတ်ပဲ။ဆိုတော့တခုရှိတာတော့အခုကာလကကိုဗစ်ကာလဖြစ်တဲ့ခါကျတော့ဒီအစည်းအဝေးကိုရက်အကြာကြီးလည်းလုပ်လို့မရနိုင်ဘူး။နောက်တစ်ခါကျတော့အရင်တုန်းကလုပ်ခဲ့တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေ900လောက်တက်တဲ့ခါကျတော့အဲ့ဒါကိုလည်းလူအရေအတွက်200လောက်ထိ short ချမယ်ဆိုတဲ့သတင်းတွေလည်းရှိတယ်။နောက်တစ်ခါအပြင်းမှာကြိုတင်ပြီးတော့သဘောတူညီမှုတွေရတာပြီးတော့မှပဲဒီအစည်းအဝေးမှာကျတော့အတည်ပြုတဲ့သဘောမျိုးဖြစ်ဖို့ပုံများပါတယ်အဲ့တော့အပြင်းမှာအတည်ပြုချက်လုပ်ဖို့အချက်တွေပေါ့ဗျာဒါတွေသဘောမတူဘူးဆိုရင်တော့ဒီအစည်းအဝေးထိသွားဖို့ဟိုခက်တဲ့အနေအထားရှိပါတယ်အဲ့လိုပါ
ဟုတ်ကဲ့အဲ့ဒီတော့ဒီပင်လုံးမတန်ခင်မှာဒီအပြင်းမှာဘလို့အဓိကချက်တွေကိုကြိုပြင်နေပြီးတော့ဘလို့အနေအထားကိုရောက်နေပြီလ
ဲရေဘူးကတော့အချက်၃ချက်လောက်သဘောတူဖို့လုပ်ထားတာရှိပါတယ်တခုကတော့ NCA ပေါ့နော်ဒီအပြစ်ခတ်ရဆေးရေးသဘောတူညီချက်နဲ့ပတ်သက်လို့ belu account ထဲ set ဖို့ မလဲ ဆွေးနွေး ကြတာရှိတယ် နောက်တစ်ခုကတော့ sequence ခေါ်တာ ပေါ့ belu ငန်းတွေကို စလုပ်မယ် အ season ပေါ့ ဗျာ 1 2 3 4 ဒါညက် ပတ်သက်လို့ ဆွေးနွေး ကြမယ် နောက်တစ်ခုက အနာဂတ် federal ပြည်ထောင်စု ရဲ့ အခြေခံမူ တွေ ပေါ့ ဆွေးနွေး ကြမယ် ဆိုတာ မျိုး တွေ ရှိပါတယ် ဆိုတော့ အဲ့တို အနေထား မှာတော့ အခု ခက်တာက တချို့ အချက် တွေ တော့ သဘော တူ ကြတယ် ဒါပေမဲ့လည်း မပြည့်လည် သေးတဲ့ အချက် တွေ ရှိတယ်
ဟုတ်ကဲ့ အဲ့တော့ ဒီ ရွေးကောက်ပွဲ မတိုင်ခင် မှာ ပင်လုံ ချင်း ပါနိုင် ရေး အဓိက ထား ပြီးတော့ ကြည့်မယ် ဆိုရင် ဒီ အခု ဖြစ်နေတာ တွေ ကို ဘယ်လို ကြော် လွှား သွားတယ် လဲ
လောလောဆယ် မှာ တော့ အများကြီးမျှော်လင့်လို့မရဘူးဟို minimalist approach လို့ခေါ်တာပေါ့ဗျာဆိုတော့ဒီအခုရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာလည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့လှုပ်သွားမယ်အဲ့ဒီအချက်လောက်သဘောတူတာရင်တော့ရပြီလို့ထင်ပါတယ်ဗျာဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲမတိုင်ခင်ဒီပင်လုံဖြစ်မဖြစ်ကရွေးကောက်ပွဲမှာပြည်သူတွေရဲ့မဲပေးမှုအပေါ်မှာအဆုံးဖြတ်ပေးနိုင်မယ်အနေထားဘယ်လိုရှိလဲဦးသိန်းစိန်တော့ကလည်းဒီ NCA သဘောတူညီချက်ရအောင်လုပ်တယ်ဆိုတော့ဒီအချက်တွေကြောင့်ရွေးကောက်ပွဲမှာအထောက်အကူဖြစ်သလားမဖြစ်ဘူးလားပေါ့ဆိုတော့ကျွန်တော်ထင်တာတော့လည်းသိတော့မထူးလောက်လို့ထင်ပါတယ်
ပြည်သူတွေကတော့ငြိမ်းချမ်းရေးအရေးကြီးတယ်ဆိုတာတော့လက်ခံတယ်ဒါပေမဲ့လည်းရွေးကောက်ပွဲမှာတော့သူတို့ချိုက်တဲ့ပါတီကိုမဲပေးကြလိမ့်မယ်ပဲထင်ပါတယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကွန်တနီကျွန်တော်ဝင်းမြင့်ပါကိုဗစ် 19 အရေးပေါ်ကာလမှာထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေဆက်တိုက်ဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံကတရားမဝင်ခိုးဝင်လာနေတဲ့သူတွေဝင်ရောက်မလာနိုင်အောင်ထိုင်းမြန်မာနယ်စပ်တခြားမှာစောင့်ကြည့်စစ်ဆေးမှုတွေတိုးမြင့်လုပ်ဆောင်နေတဲ့ကြားကမြန်မာနိုင်ငံသားတွေဟာလူကုန်ကူးတဲ့ပွဲသားတွေနဲ့ချိတ်ဆက်ပြီးထိုင်းနိုင်ငံတွင်ဆက်တိုက်ဝင်ရောက်လာနေပါတယ်ဒီရက်ပိုင်းမှာပဲမြန်မာနိုင်ငံသ
အထိုင်းတယောက်ခိုင်းကားသမားနေပေါ့ဗျာကားကိုမတင်လာလို့အဲ့ဒီချက်ပွိုင်းမှာလေမတင်လာလို့ဆစ်လိုက်တော့အဲ့မှာမိတာအလုံးပေါင်း9ယောက်ပေါ့ကန်ချနာဘူရီကဆိုင်ရုံမှာမိတာအဲ့ဒါ33ယောက်အမျိုးသားအမျိုးသမီးစုစုပေါင်းလေဆိုတော့အဲ့ဒါလည်းတရားမဝင်ခိုးဝင်တာဒီဘက်ကတော့ကျွန်တော်တို့ညစ်တဲ့မသိနိုင်တဲ့ကတ်တာပေါ့နော်ဘူတလောကအဲ့ဒါမျိုးတွေကလည်းအလုံးပေါင်း22ယောက်ထင်တယ်အဲ့ဒါလည်းအဲ့လိုမိတာတော့တကယ်သေးပဲထင်တယ်အဲ့ဒါမှာစံကလာဘူရီမှာလေအဲ့ဒီမှာဆက်ရှိရအခုကတောက်လျှောက်ဒီလိုမျိုးတွေမိကြတာဒီနေဇက်ဒေတာတွေမှာအကုန်လုံးဒီလိုစစ်စေးဂိတ်တွေချမယ်ဆက်စုစုတန်စုတွေတက်ပြီးတော့အဲ့လိုမျိုးတွေစစ်ပြီးပိတ်နေတာတော့မှပဲအဲ့ဒါမျိုးကဟိုပစ်ချုပ်ခဲ့အောင်မှန်မှတခါမိရတယ်6ယောက်ပွဲသားတွေကဘလောက်ဒါဒီလောက်ဟိုယောဂအရှင်တွေရောအသားစီးပွဲတွေရောများရကြတယ်ရတယ်တော့မှလုံနေကြတာတော်တော့အနေနဲ့များပါပဲ
ကိုဗစ် -19 ကပ်ရောဂါပိုးနောက်ထပ်တစ်ကြော့ပြန်ဝင်လာမဲ့အဓိကလမ်းကြောင်းဟာပြည်တော်ပြန်ထိုင်းနိုင်ငံသားတွေနဲ့နေဆက်လမ်းကြောင်းတွေကနေတဆင့်ခိုးဝင်လာနေတဲ့သူတွေစီကနေကူးဆက်ပြန်ပွားလာနိုင်တယ်ဆိုပြီးကပ်ရောဂါထိန်းချုပ်နိုင်ဖို့ထိုင်းနိုင်ငံကတင်းကျပ်တဲ့စီမင်းဥပဒေတွေချမှတ်နေတဲ့အချိန်မှာဇူလိုင်လ29ရက်နေ့ကလည်းထိုင်းနိုင်ငံကန်ချနာဗူရီခရိုင်ဆိုင်ရွတ်မြို့နယ်အတွင်းကြီးရွာအုပ်စုတွင်မောင်းဝင်လာတဲ့ပစ်ကတ်ကားငယ်တစ်စီးကိုဆိုင်ရုံမြို့နယ်အမှတ်136ရဲတပ်ဖွဲ့ကတားဆီးစစ်ဆေးခဲ့တာဖြစ်ပါတယ်။ကားမောင်းသူနှစ်ဦးနဲ့အတူမြန်မာနိုင်ငံသားတွေကိုဆိုင်ရုံရဲစခန်းကဖမ်းဆီးစစ်ဆေးနေပြီးစခန်းမှုနိုင်ဆဝက်ကြည်ရဖုံကပြောဆိုသွားတာကတော့ကားမောင်းသူအမျိုးသားနှစ်ဦးကိုတော့တရားမဝင်လူမောင်ခုံမှုနဲ့အရေးယူသွားမှာဖြစ်ပြီးခိုးဝင်မြန်မာနိုင်ငံသားတွေကိုတော့1989ခုနှစ်လဝကဥပဒေအရအရေးယူခံရမှာဖြစ်ကြောင်းပြောဆိုသွားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဒီသတင်းပတ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးနောက်ဆုံးဆန်းသတ်တဲ့အဆင့်ထပ်ရောက်လာပြီဖြစ်လို့စုစုပေါင်းကာကွယ်ဆေး5မျိုးကိုနောက်ဆုံးအဆင့်ဆန်းသတ်နေပါပြီ။ဒီကာကွယ်ဆေးတွေဟာအစွမ်းထက်ပြီးဘေးကင်းရဲ့လားဆိုတာကိုဒီနှစ်ကုန်ပိုင်းမှာသိရလိမ့်မယ်လို့စေသိပ်ပံပညာရှင်တွေကခန့်မှန်းထားကြောင်း VOA သတင်းတော်စတီဗ်ဘာရာဂိုနာရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ဆေးကုမ္ပဏီကြီးတွေဖြစ်ကြတဲ့ BioNTech, Pfizer နဲ့ China's Fosun Pharma တို့ကစံသက်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်မျိုးကိုဒီသတင်းပတ်ထဲမှာကမ္ဘာနေရာပေါင်း120မှာဖြန့်ပြီးစံသက်ကြည့်နေပါပြီ။ American ပြည်ထောင်စုအတွင်းနောက်ထပ်89နေရာမှာတော့ Moderna ကုမ္ပဏီကဆေးကိုလက်ခံစံသက်ပေးနေပါတယ်။ကာကွယ်ဆေးကိုထုတ်လုပ်နိုင်ပြီဖြစ်ကြောင်းအတည်ပြုချက်မတိုင်ခင်အခုနောက်ဆုံးအစ်စ်စံသက်စစ်ဆေးနေကြတာပါ။Frank Ada ကနယူးယောက်မြို့မှာရှိတဲ့ Moderna ကုမ္ပဏီရဲ့စံသက်လေ့လာမှုတွေကိုဦးဆောင်နေသူပါ
And once we get past this trial we can move into the
ဒီစံသက်ချက်အောင်မြင်တော့ရင်တော့လူတွေစီအရောက်ပို့နိုင်တဲ့အဆင့်ကိုရောက်နိုင်ပါပြီဆေးတွေအများအပြားထုတ်လုပ်နိုင်ပြီးလူတွေအသုံးပြုနိုင်ပြီဆိုတာကိုလည်းအာမခံနိုင်ပါပြီ
ဒီအဆင့်ကိုမြောက်ခင်မှာတော့အခုစမ်းသပ်ချက်တွေကဒီကာကွယ်ဆေးတွေဘယ်လောက်ထိစွန့်ထက်ထိရောက်နေသလဲဆိုတာနဲ့ဘယ်လောက်ဘေးကင်းသလဲဆိုတာတွေကိုသေသေချာချာအကဲဖြတ်စစ်ဆေးကြမှာပါဒီပညာသစ်တွေရဲ့အကူအညီနဲ့အချိန်တိုအတွင်းပေါ်ထုတ်နိုင်တဲ့ဒီထိုးဈေးတွေဘေးအန္တရာယ်ကင်းရှင်းကြောင်းပုံမှန်စစ်ဆေးချက်အလုံးအတွက်စီစဉ်ထားပြီးဖြစ်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အခုပဲစလိုက်တဲ့စမ်းသပ်မှုတွေဟာဒီအပိုင်းရဲ့အရေးပါတဲ့ကဏ္ဍတစ်ခုဖြစ်ကြောင်း Vanderbilt စေတက္ကသိုလ်ကုဆတ်ယောဂဆိုင်ရာဆရာဝန် William Schaffner ကပြောပါတယ်
။ These are new technology vaccines against a new virus in humans.
ဒီဆေးတွေဟာလူတွေမှာရှိတဲ့ virus ပိုးအသစ်ကိုကာကွယ်နိုင်ဖို့နည်းပညာသစ်နဲ့ထုတ်ထားတဲ့ဆေးတွေပါဒါကိုကျွန်တော်တို့ကသတိကြီးကြီးထားကြဖို့လိုပါတယ်ဘလောက်စိတ်ချရလဲဆိုတာကိုအင်မတန်ဂရုစိုက်ပြီးကြည့်နေပါတယ်အခုသတင်းတွေချေချေမြန်မြန်ထွက်လာတဲ့ဒီစမ်းသပ်မှုကိုကျွန်တော်တို့ကအဆင့်3စမ်းသပ်မှုလို့ခေါ်ပါတယ်ကာကွယ်ဆေးတွေဟာအဲ့ဒီစမ်းသပ်နေတဲ့အဆင့်ကိုရောက်နေပါပြီ
အဆင့်3စမ်းသပ်နေတဲ့အဆင့်တွေမှာတော့ဆေးကြောင့်ဖြစ်လာနိုင်တဲ့ဘေးထွက်ဆူကျူတွေလျှော့ချနိုင်ဖို့စမ်းသပ်နေတာဖြစ်ပြီးစမ်းသပ်ခံလူနာတွေထောင်ပေါင်းများစွာပါဝင်ပါတယ်။ဒီစမ်းသပ်မှုရဲ့ရလဒ်တွေကိုဒီနှစ်ကွန်ပိုင်းလောက်မှသိရဖို့သိပ္ပံပညာရှင်တွေကမျှော်လင့်ထားပါတယ်။ Oxford ဆေးတက္ကသိုလ်နဲ့ AstraZeneca ဆေးဝါးကုမ္ပဏီတို့ပူးပေါင်းထုတ်လုပ်နေတဲ့နောက်ကာကွယ်ဆေးတစ်မျိုးကလည်းစမ်းသပ်ချက်အဆင့်3ကိုရောက်နေပါပြီ။မူရနာနဲ့ BioNTech ကာကွယ်ဆေးတွေလိုပဲ Oxford ကာကွယ်ဆေးကလည်းအစောပိုင်းစမ်းသပ်ချက်တွေမှာကိုခံစွမ်းအားစနစ်ရဲ့တုံ့ပြန်မှုတွေအစပြုလာတာတွေ့ရပါတယ်။ဒါပေမဲ့ဒီလောက်နဲ့တော့မဖြစ်သေးဘူးလို့ Oxford ရဲ့ကာကွယ်ဆေး project ကိုဦးဆောင်သူ Sarah Gilbert ကပြောပါတယ
်။ So we don't know how strong that immune response needs to be. So we can't say just by looking at immune responses whether
ဒီကိုခံစွမ်းအားစနစ်ကဘယ်လောက်ထိပြင်းပြင်းထန်ထန်တုံ့ပြန်မှုရှိဖို့လိုတယ်လဲဆိုတာမသိရသေးပါဘူး။ဒါကြောင့်ဒီကောက်ွယ်ဆေးဟာလူတွေကိုအခအကွယ်ပေးနိုင်မလားမပေးနိုင်ဘူးလားဆိုတာကိုခန့်စွန်းအားရဲ့တုံ့ပြန်မှုကိုကြည့်ုံနဲ့တော့အပြန်မပြောနိုင်ပါဘူး။ဒါကြောင့်အခုအဆင့်3စမ်းသပ်မှုတွေကိုကြည်ကြဲပြင်းပြလုပ်ခြင်းအပြင်လူအပ်တာတွေကိုရှာဖွေနေကြတာဖြစ်ပါတယ်
။အခုလိုစမ်းသပ်မှုတွေကနေရလတ်မထွက်ခင်မှာကိုပဲဆေးသူတေသနာလုပ်နေတဲ့ကုမ္ပဏီတွေကိုကောက်ွယ်ဆေးထုတ်နိုင်ဖို့ British အစိုးရကအမေရိကန်ဒေါ်လာသန်းပေါင်းများစွာထုတ်ပေးထားခဲ့ပြီးဖြစ်သလိုအမေရိကန်အစိုးရကလည်းဒေါ်လာဘီလီယံနဲ့ချီးပြီးတော့သုံးစွဲပေးထားပါတယ်။ရလတ်ကောင်းတွေထွက်လာပြီဆိုရင်တော့တချို့ဆေးတွေကချက်ချင်းသုံးလို့ရအောင်အဆင်သင့်ရှိနေပြီလို့ Oxford ဆေးသူတေသနာအဖွဲ့က Sandy Douglas ကပြောပါတယ
်။ Vaccine may be available for people in some high risk groups.
ဒီနေ့ကုန်ပိုင်းလောက်မှာဗြိတိန်နိုင်ငံတွေကယောဂပြင်းထန်သူတချို့အတွက်စပြီးသုံးလာနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လူတိုင်းအတွက်ချက်ချင်းကြီးအသုံးပြုနိုင်လောက်အောင်တော့ထုတ်နိုင်အောင်မှာမဟုတ်ပါဘူး။ဒါကအလိုအဆုံးလူတွေအတွက်အရင်ဆုံးပေးမဲ့သဘောပါ။ဒီဆေးကနေအထူးရောက်ဆုံးဖြစ်ဖို့ပါ။နောက်မှဖြည်းဖြည်းချင်းတခြားသူတွေလည်းသုံးလာနိုင်အောင်ထုတ်လုပ်သွားမှာပါ
။အမေရိကန်ကျန်းမာရေးဆိုင်ရာအရာရှိတွေကလည်းအရေးအတွက်ကန့်သတ်ချက်နဲ့ပထမဆုံးထုတ်တဲ့ဆေးတွေကိုဘယ်သူတွေအတွက်အရင်ဆုံးပေးသုံးမလဲဆိုတာကိုဆွေးနွေးနေကြပြီးကျန်းမာရေးဝန်ထမ်းတွေကိုအရင်ဆုံးပေးမဲ့ပုံရပါတယ်။တရုတ်ဆေးကုမ္ပဏီတစ်ခုကကာကွယ်ဆေးစမ်းသပ်မှုအဆင့်3ကိုတော့ UAE Arab စော်ဘွားများပြည်ထောင်စုနဲ့ဘရာဇီးနိုင်ငံတွေမှာလုပ်နေပါပြီ။ကမ္ဘာတစ်လွှားမှာရှာဖွေနေကြတဲ့အ ਨੇ ဆုံးနောက်ထပ်ကာကွယ်ဆေး18မျိုးတို့ကလည်းအစောပိုင်းစမ်းသပ်မှုအဆင့်ကိုရောက်နေကြပါပြီ။မတူကွဲပြားတဲ့ကာကွယ်ဆေးတွေဟာလူအုပ်စုအမျိုးမျိုးအတွက်အကောင်းဆုံးအသုံးတည့်တဲ့ဆေးတွေဖြစ်လာနိုင်တာမို့လို့ကာကွယ်ဆေးများများတွေ့လေကောင်းလေပဲလို့ဆေးပညာကျွမ်းကျင်သူတွေကပြောနေကြပါတယ်ရှင်။ကျမခွာညိုပါ။
ပါကစ္စတန်နိုင်ငံလာဟောမြို့မှာပို့ပြီးတော့များလာနေတဲ့ကိုဗစ်လူနာတွေကိုလုံလောက်အောင်ကုသပေးနိုင်ဖို့ကြိုးပမ်းနေရသလိုတစ်ဖက်မှာလည်းသတင်းမှားတွေကိုတိုက်ဖြတ်နေရတဲ့အခက်အခဲပေါင်းစုံနဲ့အာဏာပိုင်တို့ရင်ဆိုင်နေရပါတယ်။ VOA သတင်းတောက်စမန်ခမ်းရဲ့သတင်းကိုပြောပြပါမယ်ရှင်။ကျမသင်ကြီးထိုက်ပါ။လာဟောမြို့က Rafiq Medical Complex ကဆရာဝန်တွေမေးလာနှောင်းပိုင်းကလေးကကိုဗစ် -19 အရေးစပြီးတော့အခက်ကြုံရတာပါ။ကူးဆက်ခရသူကတရက်ကို200ကနေ300လောက်အထိတိုးလာပါတယ်။ဆေးရုံတွေမှာလူတွေသိမ့်များပြီး NDA များတယ်လို့ကြားပြီးဒီလူနာအများစုကဗိုင်းရပ်ရှိမရှိမစစ်လို့ကြဘူးလို့လည်းဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ဒေါက်တာတန်ဘီယာရာဖစ်က
ဂျဗရီယမ်ရဲ့နာမ်လေးတဲ့ကအကိုဗတ်ကတက်စ်ကို
ဗိုင်းရပ်စစ်ဖို့ပြောရင်တော့ညင်းကြပါလေတဲ့ဆေးပဲကုပေးဖို့လိုလားကြပြီးဒီတဲက95ရာခိုင်နှုန်းကတော့ဆေးရက်15ရက်လောက်ကုပြီးရင်နေပြန်ကောင်းသွားကြပါလေတဲ့တချို့ကတော့ဆေးရုံကိုလွှဲပေးရတယ်လို့ပြောခဲ့တာပါ လာဟိုမှာကိုဗစ် -19 လူနာတွေကုသရေးပိုင်းမှာအဆင်ပြေနေသေးပေမဲ့လည်းသတင်းမှားတွေကိုတိုက်ဖြတ်နေရတယ်လို့ပန်းချက်ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်ပြည်နယ်ကျန်းမာရေးဝန်ကြီးဒေါက်တာယက်စမင်ရာရှစ်က
ဂျီနာပွန်ချင်မာဗင်တီလေတာနေ
စီယုံကိုသွားလို့အသက်ရှူအထောက်အကူဆက်မရှိဘူးဆိုရင်ပြည်နယ်ကျန်းမာရေးဌာနကိုဖုန်းခေါ်လိုက်ရင်တော့ဘယ်စီယုံမှာတော့ရနိုင်တယ်ဆိုတာကိုဖြေပေးမှာပါတဲ့စီယုံမှာနေစရာရအောင်လဲလုပ်ပေးမှာပါလို့ပြောသွားတာပါကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေအဆိုအရတော့ပါကစ္စတန်မှာဇူလိုင်လနှောင်းပိုင်းနဲ့ဩဂုတ်လအစောပိုင်းမှာကိုဗစ် -19 ဒုတိယတကြိမ်ပြန့်ဖြစ်နိုင်ပါတယ်တဲ့ဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးလွဲမှားတဲ့အတွေးအမြင်တွေကြောင့်ဆရာဝန်တွေပို့ပြီးတော့အခက်တွေ့စီမယ်လို့ဆရာဝန်များအဖွဲ့ရဲ့အတွေ့အမြင်ချုပ်ဒေါက်တာဆယ်မန်ကာဇမီကပြောပါတယ
်ကျွန်တော်ဘာရတဲ့အစ်လီယိုနဲ့ကိုစ်ပတ်တာနီလက်တာတော့ဘူဂျို
ဆေးရုံထဲမှာဘာဖြစ်နေမှမသိပဲဆေးရုံတက်ဖို့ကြောက်နေတာမျိုးနောက်ဆရာဝန်တွေကလူနာတွေကိုတတ်နေတယ်ဆိုတော့ကောလာဟလာတွေကိုယုံတဲ့သူတွေကလည်းများတယ်တဲ့လူတွေကဆေးတွေအသက်ရှူအထောက်အကူဆက်တွေကိုပိုင်ဝယ်ကြပါတယ်ဒီလိုလောက်တာကလူနာတွေအတွက်မကောင်းဘူးလို့ကျမ်းမာရေးဌာနနဲ့ဆရာဝန်တွေကသတိပေးပါတယ
်။ इस वक्त हुकूमत बहुत मेहनत कर रही है।
ဒီပစ္စည်းတွေကဝယ်ရခက်နေလို့အစိုးရကအတော်လေးကြိုးစားထားရပါတယ်တဲ့။ဒီလိုသာလုပ်နေကြရင်အသက်ကယ်လို့ရတဲ့လူနာတွေကိုထိခိုက်အောင်လုပ်နေတာပဲလို့ပန်ချက်ပြည်နယ်ကျမ်းမာရေးဝန်ကြီးကပြောဆိုခဲ့တာပါ။COVID-19 တိုက်ဖျက်ရေးအတွက်ထွေထွေကုသရေးဆရာဝန်တွေပုံပြီးခံထားဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ရှင်။ကျမသင်္ကီထိုက်ပါ
။နိုင်ငံတကာလေကြောင်းလိုင်းတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဖြစ်တဲ့စီးပွားရေးကျဆင်းမှုကနေနာလန်ပြန်ထူဖို့အတွက်အချိန်ပိုယူရမယ်လို့နိုင်ငံတကာလေကြောင်းဆက်သွယ်ရေးအဖွဲ့ IATA ကပြောင်းလဲခန့်မှန်းလိုက်ပါတယ်။ခရီးသည်ဥယျာဉ်ကျဆင်းတာ၊ခရီးသွားလာခွင့်ကန့်သတ်မိန့်တွေထပ်တိုးတာတွေဟာအခြေခံအကြောင်းရင်းတွေဖြစ်တဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးကျွန်တော်ငင်းချန်ကတင်ပြပေးပါမယ်။လေကြောင်းလိုင်းတွေအနေနဲ့ကပ်ရောဂါမဖြစ်မီကအခြေအနေ2019တုန်းကအခြေအနေကိုပြန်ရောက်ဖို့အတွက်2024ခုနှစ်အထိကြာနိုင်တယ်လို့နိုင်ငံတကာလေကြောင်းဆက်သွယ်ရေးအဖွဲ့ IATA ညွှန်ကြားမှုချုပ်အလက်ဇန်ဒရာဒီဂျူနီယက်ကပြောကြားလိုက်ပါတယ
်။ estimate that
အရင်လိုအခြေအနေမျိုး2019အခြေအနေမျိုးပြန်ရောက်ဖို့ဆိုတာကကျွန်တော်တို့အရင်ခန့်မှန်းထားတာထက်တနှစ်ထပ်တိုးပြီး2023 2024လောက်မှပြန်ဖြစ်မယ်လို့ခန့်မှန်းပါတယ်ဒုတိယအချက်အနေနဲ့အရင်ကခန့်မှန်းထားတာကဒီနှစ်အကုန်မှာ2019ကအခြေအနေရဲ့55 60ရာခိုင်နှုန်းလောက်ပြန်ရောက်မယ်လို့ခန့်မှန်းခဲ့ပေမဲ့အခုတော့45ရာခိုင်နှုန်းပဲဖြစ်မယ်လို့ခန့်မှန်းပါတယ်အချုပ်ကတော့တနှစ်ထပ်တိုးလိုက်ပြီးပြန်ကောင်းမဲ့အခြေအနေနှေးကွေးမယ်လို့ပြောသွားတာပါကမ္ဘာတဝန်းလေကြောင်းလိုင်းတွေအကုန်နှီးပါအရှုံးပေါ်နေပြီးဂျပန်လေကြောင်းလိုင်း ANA အနေနဲ့ဒုတိယ3လပတ်မှာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှုံးတယ်လို့ထုတ်ပြန်ခဲ့ပါတယ်။ဥရောပကဘတ်ဂျက်လေကြောင်းလိုင်း Wizz Air ဆိုရင်လည်းအရှုံးပြနေတာကြောင့်အနာဂတ်မှာဘယ်လိုဆက်ရှိမလဲဆိုတဲ့ခံမှန်းချက်တောင်မထုတ်ပြန်ခဲ့ပါဘူး။မက္ဆီကိုထိပ်တန်းလေကြောင်းလိုင်း North America Aero Mexico ဆိုရင်လည်းဒုတိယ3လပတ်မှာအမေရိကန်ဒေါ်လာ 1.2 ဘီလီယံအရှုံးပေါ်ခဲ့တာကြောင့်အခုအခါမှာလူမွေးစည်းရင်ခံယူထားရပြီးကုမ္ပဏီဝန်ထမ်း 2,000 နီးပါးကိုအလုပ်ဖြုတ်ခဲ့ရပါတယ်။ခရီးသွားလာခွင့်ကန့်သတ်မှုတွေကျန်နေသေးတာနဲ့အသစ်ထပ်တိုးတာတွေကြောင့်တချို့လေကြောင်းလိုင်းဈေးကွက်တွေရဲ့အနေအထားကိုပြတ်သွားစေခဲ့တာပါ။ဥပမာစပိန်ကလာတဲ့ခရီးသည်တွေဗြိတိန်ကိုရောက်ရင်ကွာရန်တင်းဝင်ရမယ်၊တီးခြားခွဲနေရမယ်ဆိုတဲ့ကြေညာချက်ကြောင့်မရေရာမှုတွေအများကြီးဖြစ်စေခဲ့ပါတယ်။လေကြောင်းလိုင်းတွေအနေနဲ့ကတော့ကွာရန်တင်း၊တီးခြားခွဲနေရမယ်အစားရောဂါပိုးကိုစစ်ဆေးစေချင်တာပါ။လေမော်မတက်ခင်ယောဂဘိုးကိုစစ်ဆေးရမယ့်ကုန်ကျစရိတ်ကိုဘယ်သူကပေးမလဲဆိုတဲ့အမေးကိုတော့ IATA လေကြောင်းဆက်သွယ်ရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဒီဂျူနီယက်ကအစိုးရတွေပေးသင့်တယ်လို့ဖြေပါတယ
် The cost you know it is clear that the international health regulation that is published
ကုန်ကျစရိတ်အတွက်ကတော့ရှင်းပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကထုတ်ပြန်ထားတဲ့စည်းကမ်းတွေအရအစိုးရတွေကပေးရမှာပါအဲ့ဒီလိုမှမဟုတ်ဘူးဆိုရင်ခရီးသည်တွေကကိုယ်ပါတာကိုပေးဖို့ကအကုန်ကြများလို့ပါတယ်အခုလက်ရှိဈေးကုမ္ပဏီတွေကယူတဲ့ဈေးနှုန်းအရပြောတာပါအနာဂတ်မှာဒီကုန်ကျစရိတ်ကျသွားနိုင်ပေမဲ့လက်ရှိမှာတော့ကုန်ကျစရိတ်ကအရန်များလို့ပါတယ်လို့ပြောသွားတာပါကမ္ဘာလေကြောင်းသွားလာမှု40ရာခိုင်နှုန်းလောက်ရှိတဲ့အမေရိကန်နိုင်ငံနဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်မှုနှေးကွေးတာကြောင့်လေကြောင်းသွားလာမှုတွေထိခိုက်နေရတယ်လို့ IATA ကပြောပါတယ်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအွန်လိုင်းကနေဗီဒီယိုအစည်းအဝေးပဲလုပ်နေတာကြောင့် ခရီးဝေးသွားလာတာအလုံးနဲ့ခရီးသွားလာတာတွေမရှိသလောက်ရှားသွားပြီးအဲ့ဒီဘက်မှာလဲလေကြောင်းလိုင်းတွေအနေနဲ့အမျက်နှဲသွားဖို့ရှိနေပါတယ်။ဒါကြောင့်လဲလေကြောင်းလိုင်းတွေအနေနဲ့လူမွေးစရင်ထပ်ခံရဖို့မျှော်လင့်ထားတယ်လို့ IATA ညွှန်ကြားရေးမှူးချုပ်ဒီဂျူနီယက်ကပြောပါတယ်။မြန်မာနိုင်ငံမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့အတွက်ကယောဂါအတွက်ထုတ်ပြန်ထားတဲ့အစီအမံတွေနဲ့အမိန့်ညွှန်ကြားချက်တွေကိုဩဂုတ်လ15ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်ခင်ဗျာ။
ဆလဘီတပတ်မီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ပြောပြလိုပါတယ်။ဘာသာရေးနှစ်ကိုမှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်မခံတဲ့မလေးရှားဆိုတဲ့ခေါင်းစဉ်နဲ့ Guy Machin နဲ့ James Carr ဤသားထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်။မလေးရှားဟာ1958နဲ့1969ကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်မထိုးထားပေမဲ့အထူးသဖြင့်ဘာသာရေးလူမျိုးရေးနှစ်ကုန်မှုတွေရောင်ထွက်ပြေးရတဲ့ဒုက္ခသည်တွေခလုံးခွင်းတောင်းခံသူတွေကိုနှိပ်ပေါင်းများစွာလုံခြုံမှုပေးခဲ့ပါတယ်။ဒါဟာအခုခါတော့ပြောင်းလဲသွားခဲ့ပြီလို့ဆိုပါတယ်။ပြောင်းရွှေ့ဝင်ရောက်လာသူတွေအပေါ်လူထုရဲ့သဘောထားတစ်ဖက်လှည့်သွားခဲ့ပြီးစီးပွားရေးလုပ်ငန်းတွေမှာရိုဟင်ဂျာတွေကိုအလုပ်ဖြုတ်တာ၊နှိုင်းယမ်းဖို့ငင်းဆန်တာတွေကိုပြုလုပ်လာတယ်လို့ဆိုပါတယ်။ပြောင်းရွှေ့ဝင်ရောက်သူ2000လောက်ကိုမကြသေးခင်ကဖမ်းဆီးခဲ့တဲ့အထက်မှာ800လောက်ကမြန်မာပြည်ကဖြစ်ပါတယ်တဲ့။ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘုတ်တွေလေတွေစိတ်ကန်းကိုကတ်လိုက်ရင်လဲကိုဗစ် -19 ကိုအကြောင်းပြပြီးမောင်းထုတ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေသာမကပါကစ္စတန်နိုင်ငံကအမာရီမွတ်စလင်ဒုက္ခသည်တွေဟာလဲမလေးရှားရဲ့ရန်လိုမှုကိုပုံမကြုံတွေ့လာရပါတယ်။ပါကစ္စတန်နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရအမာဒီယာတွေကိုမွတ်စလင်မဟုတ်ဘူးလို့ပြောထားတဲ့အတွက်သူတို့ဟာဘလတ်စဖမီလို့ခေါ်တဲ့ဘာသာစော်ကားမှုနဲ့တရားစွဲဆိုခံရနိုင်ပဲရှိနေတယ်လို့ဆိုပါတယ်။မလေးရှားအစိုးရကလည်းဒီအမာဒီကိုဒုက္ခသည်လို့မမြင်ပဲ illegal migrants တရားမဝင်ဝင်ရောက်လာသူတွေလို့ပဲယူဆပါတယ်တဲ့ဒီလူတွေဟာပါကစ္စတန်ကိုပြန်သွားခရင်ဘာသာယုံကြည်မှုကြောင့်အမှန်တကယ်အန္တရာယ်ကြာရောက်နိုင်တဲ့အခြေအနေရှိနေတယ်လို့ဆိုပါတယ်မလေးရှားမှာလည်းထို့အတူပဲဖြစ်နေပြီးမလေးရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမှာ Sunni Islam ကိုနိုင်ငံတော်ဘာသာအဖြစ်သတ်မှတ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့အမာဒီတွေအဖို့မလေးရှားမှာနေရတာဟာပါကစ္စတန်မှာနေရတာထက်တော့သက်သာတယ်လို့ပြောထားပါတယ်ဒုစရလည်းပဲပြီးခဲ့တဲ့မဟာဒီယာမိုဟာမက်အစိုးရကရောအခုလက်ရှိမူရဟီဒင်ယာစင်အစိုးရလက်ထက်မှာပါဒီမွတ်စလင်ဒုက္ခသည်တွေကိုဂရုမစိုက်ဘူးလို့မကြသေးမီကရုပ်မြင်သံကြားပေါ်တစင်ပြုလုပ်ထားတဲ့36ကြိမ်မြောက်အာဆီယံထိပ်ကြီးစည်းဝေးဘက်ကလည်းသူတို့အရေးကိုထက်သွင်းဆွေးနွေးဖို့ပြက်ကွက်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်အစိုးရကတော့မလေးရှားအရာရှိတွေနဲ့အထူးသဖြင့်လုံခြုံရေးအာဏာပိုင်တွေကိုဘာသာရေးလွတ်လပ်မှုစင်နန်းတွေပြဖို့လုပ်နေတယ်လို့ကြေညာထားပါခင်ဗျာကျွန်တော်ကျော်စံသားပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေရကုံဖျားလန့်ကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဘန်ဇုံယုံကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ
ရွှေရကုံဖျားလန့်နဲ့ပန္တရာလန်းဆုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဘက်ဆုံယုံကန်းတွေတီးဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွေတစ်ခုဖြစ်ပါတယ်စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားပေဖြစ်တဲ့ YTTC Yangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့ငှားရမ်းပါတယ်တိုကျိုတာတေမိုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကဆောက်လုပ်ရေးမှာတာဝန်ယူပါတယ် YTTC ဟာစေအောင်စုကိုစားပြု Crony Company AI ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့က ဆိုပါတယ်စင်ကာပူကော်မတီစီကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးသလိုဖြစ်နေပါတယ်အနည်း90မြေငါးမဲ့အစီအစဉ်ဖြစ်ပြီးတန်းကုန်တဲ့အခါ10နှစ်စီတန်းနှစ်ခါထပ်တိုးနိုင်ပါတယ
်အမေရိကန်ဒေါ်လာတန်း190ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်140ကျော်ပြည်တွင်းကဒေါ်လာ35သန်းကျော်အရင်စိုက်ထုတ်မယ်လို့ဆိုပါတယ်ဟိုတယ်ကမ်းပေါင်း252ခန်းမှာအထူးကမ်း140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်ဗန်းစုံရုံးအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်ရွှေရီကုန်စီတီနဲ့နီးကတာမို့နိုင်ငံသားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ် YTTC ဟိုတယ်ရုံးငန်းဆိုင်ငန်းစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်အကံရရှိမယ်လို့ဆိုပါတယ်
YTTC ဟာ AR ဟင်တာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်တာကတော့ဆေးအုပ်စုအကျိုးစီးပွားမြင့်တင်တဲ့ခရိုနီအုပ်စုဝင်ဖြစ်တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်။မြင်ငါးကတွေမကပါဘူး။ Y Complex အဆောက်အဦမှာပါဝင်သူအားလုံးဟာဆေးအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးသလိုဖြစ်နေပါတယ်။ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကိုတိုင်းရိုက်အပေးရရောက်နေပါတယ် Y Complex ကဟိုတယ်မှာတဲခုံသူနဲ့ရုံးခန်းဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးတယ်လို့ဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်တမတော်တဲ့အကျိုးတူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ပြောင်းလိုတဲ့လုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်လောက်ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲပါတယ
်ရန်ကုန်ကစစ်သမိုင်းပြတိုက်ဟောင်းကမြေွက်ကိုစီယုံကငှားစားတဲ့ကိစ္စမှာစင်းစစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စီယုံကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စင်းစစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စင်းစစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုလွှတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ်
။စစ်တပ်ရဲ့လုပ်ငန်းတွေကိုစီရေးရုပ်ဝဲချက်အဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအဂတိလိုက်စားမှုကိုအားပေးသလိုဖြစ်နေပါတယ်။ယခင်ဂျူဘလီဟော့အဆောက်အဦကိုမဆာရာကေ1985မှာဖြိုးဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်1994မှာပြတိုက်ကိုဖွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုးဖျက်ပြီးအိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်စစ်ကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်းကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငားရန်သုံးဆဲတဲ့အတွက်2019တနှစ်ထဲမှာတင်ကျပ်ငွေ16,000ကျော်ကျပ်ဖို့ပါတီကိုပေးလိုက်ရအောင်သိရှိရပါတယ်ကျန်းဖို့အသင်းပိုင်ပစ္စည်းတွေဟာရွေးကောက်ပွဲခေတ်ရောက်လာတော့ကျန်းဖို့ပါတီပိုင်ပစ္စည်းတွေဖြစ်လာပါတယ်2015မှာကျန်းဖို့ပါတီရဲ့လက်စင်အသုံးစရိတ်ဟာကျပ်တန်း1400ကျော်ရှိပါတယ်စစ်တပ်နဲ့ပတ်သက်တဲ့အခွင့်အရေးကအဖွဲ့အစည်းတွေကိုစစ်ဆေးဖို့ခက်ခဲနေစေဖြစ်ပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့COVID ကာလရာသီတုတ်ကွေးအေးမိတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါမယ်။ဒီ COVID ရောဂါကြီးဆက်ကူးဆက်နေချိန်မိုးတွင်တဲရောက်လာတာမျိုးဖြစ်လေရှိတဲ့ရာသီတုတ်ကွေးနဲ့သာမန်အေးမိတာတွေနဲ့ခွဲခြားသိရှိနိုင်ဖို့အပြင်ကာကွယ်ဖို့လည်းလိုနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီ COVID နဲ့ရာသီတုတ်ကွေးအေးမိတာတွေအကြားဘယ်လိုခွဲခြားနိုင်ပြီးဒီဖျားနာတာအားလုံးကိုဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များသိရထူထူယောဂကုဆရာဝန်များဖွဲ့ကဒေါက်တာမြင်းဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေ
ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုလိုဒီကိုဗစ် -19 ကမ္ဘာကပ်ရောဂါကြီးအကြီးအကျယ်တစ်ကမ္ဘာလုံးပြန့်နှံ့နေတဲ့အချိန်မှာအခုဒီမိုးရာသီလည်းရောက်လာတဲ့အတွက်ဒီရာသီတုတ်ကွေးနဲ့ဒီတာမန်အေးမိတာတွေလည်းဖြစ်လေရှိတာမို့ဒီအရာတွေကိုဘယ်လိုခွဲခြားသိနိုင်ပြီးတော့ဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ဖို့အတွက်ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီအခါကျတော့ကိုဗစ်မှာဒီထူရတဲ့လက္ခဏာပေါ့ဆရာနော်တခြားရာသီတုတ်ကွေးနဲ့ဒီတာမန်အေးမိတာနဲ့ကွာတော့အဓိကစပြောပြပါလား
ဒီကိုဗစ် -19 ရဲ့အဓိကလက္ခဏာကဖျားမယ်ချမ်းမယ်ချောင်းဆိုးမယ်တရှိကြတယ်မောတယ်ပေါ့နော်အဲ့ဒီ၃ချက်ကိုတော့အဓိကဒါပြောတာပေါ့ပြီးတော့မှကိုဗစ်လူနာတွေနဲ့ထိတွေ့ခဲ့သလားပေါ့အဲ့ဒီနိုင်ငံတွေကပြန်လာသလားပေါ့သူက contact ကိုအဓိကထားတာပေါ့တုတ်ကွေးဒါဒီတုတ်ကွေးကြတော့ဒီကကိုဗစ်တို့ဟာမျိုးကို contact ကိုကျွန်တော်လိုက်မကြည့်တော့ဘူးနေ့စဉ်နေ့တိုင်းလည်းဖြစ်နေတယ်တခါကျတနေ့ကိုနှစ်ခါသုံးခါပြန်ဖြစ်တာလည်းရှိတယ်အဲ့တော့ရာသီတုတ်ကွေးမှာကတော့ရှားလည်းဖျားမယ်တုတ်ကွေးလို့ပြောထားတဲ့အတိုင်းတုတ်နှောင်ထားသလိုကွေးသွားမယ်လူကဆိုတော့ကြိုက်ခဲတာတော့ချက်သားတွေနာတာကအဓိကအပြင်းထန်ဆုံးလို့ကျွန်တော်တွေ့ရတယ်လေပဲနာတာတွေဖြစ်လာတယ်။ချောင်းလဲဆိုးကောင်းဆိုးနိုင်တယ်။နောက်အခုနပြောတော့အများကြီးရတော့မဟုတ်ဘူးပေါ့နော်။ပြီးတော့ဒီကြားမှာ common cold လို့ခေါ်တဲ့သာမန်အေးမိလေးတွေပေါ့နော်။တစ်နှစ်အတွင်းမှာ၅ခါ၆ခါလောက်ကတော့အေးမိအနာသီးချောင်းဆိုးဖြစ်တတ်တယ် common cold ဖြစ်တတ်တယ်။အဲ့တော့နောက်ပိုင်းကျမှ COVID-19 ကအနှံ့နဲ့အရသာပြစ်လာ။သာမန်ခန္ဓာတကွေးတွေကတော့သာမန်အကက်ခဲပျောက်စေးနေရ၃ရက်ဆေးတောက်လာနဲ့တက်လာပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့လက္ခဏာအပိုင်းမှာ COVID မှာကဒီအနေနဲ့ရတာပြတ်တာကထူကြတာပေါ့ဆရာเนาะတခြားဒီရာသီတုတ်ကွေးတို့တာမအင်းပြီးတော့မှမတွေ့ရဘူးပေါ့เนา
ะမရှိပါဘူးမရှိသလောက်ပါကျွန်တော်တို့ရာသီတုတ်ကွေးရောတွလွန်တုတ်ကွေးရောခုနအေးသိမိနာစီချောင်းဆိုတော့ဒီလိုအနက်နဲ့အရတာပြတ်တာလုံးဝမရှိပါဘူးနောက်ပိုင်းကျွန်တော်တို့ထပ်ပြီးတွေ့လာတာက COVID-19 မှာ1ပြတ်တယ်ပျို့တယ်အန်နဲ့ပိုက်နာတယ်အဲ့လိုမျိုးတွေတွေ့လာတဲ့ခါကျတော့1သွားတဲ့မစင်ကနေတောင်မှအဲ့တည်းမှာဗိုင်းရပ်စ်တွေပါလာလို့ကုတယ်လို့ဘာလို့တောင်ဖြစ်လာပြီကျွန်တော်တို့အခုရာသီတုတ်ကွေးကတော့အဲ့လိုမဟုတ်ဘူးဗျ။ရာသီတုတ်ကွေးကနာသီးချောင်းဆိုးတွေဖြစ်မယ်။အဲ့ဒီကနေမှအမုံမွားတွေပဲကိုဗစ်လိုပဲဒီကတယောက်ကရှူရှက်လိုက်တဲ့နာချီလိုက်တဲ့ချောင်းဆိုးလိုက်တဲ့အမုံမွားတွေနဲ့ဟိုဘက်က6ပေအတွင်းကလူကိုရှူလိုက်လူကကူးသွားမယ်။လို့မဟုတ်သူအမနာကြီးတွေကျထားတဲ့ပစ္စည်းတွေကိုလိုက်ကင်ရင်ကူးသွားမယ်ဆိုတာမျိုးအဲ့တော့ကူးဆက်ပုံကတော့တွားတူတယ်။အဲ့တော့ဘသူမှတော့တိတိကျကျမခွဲခြားနိုင်ဘူးဗျာ။အဲ့တော့ကိုဗစ်လိုတန်လျာရှိရင်တော့နာတို့ဘတ်တို့အာကောင်တို့ဘတ်တို့ကိုယူပြီးတော့ဆက်ရတော့မှာ
။ဟုတ်ကဲ့ဆရာကြီးအခုလိုဒီလက္ခဏာအရအတိအကျခွဲခြားဖို့ခက်နေပေမဲ့ဆရာခုနပြောသလိုဒီကူးစက်ပုံချင်းကြတော့အတူတူနှိပါဖြစ်နေတာမို့ဒီကိုဗစ်ကာကွယ်လုပ်ခြင်းအဖြစ်တခြားတွေရာသီတုတ်ကွေးနဲ့တာမန်အေးမိတာတွေကိုပါဒီအစာပေါင်းများစွာပေါ့နော်ကာကွယ်နိုင်တဲ့သဘောဖြစ်တာမို့ဒီကိုဗစ်ကိုအတိအကျအခုချိန်ထိပုံမှန်ကာကွယ်လာတာနဲ့အခုနောက်ဆုံးတွေ့ရှိထားတဲ့ကာကွယ်နည်းတွေကိုပါထည့်ပြောပေးပါလားဆရာကြီး
ကျွန်တော်လက်ကိုသာမန်စေးပါဟန်ဂျန်နေပဲဖြစ်စက်ပြန်နေပဲဖြစ်အဲ့ဒီကနေမှမတ်စီတက်ပါဆိုတော့လူ့ဆွဲသွားရင်ပို့ပြီးတော့တက်ရမယ်ဗျ။ကျွန်တော်တရားဝေးဝေးနေပါ။အဲ့တော့ COVID-19 ရဲ့ကူးစက်တဲ့ပုံစံတွေကလောင်ပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်ပို့ပြီးတော့ကူးနိုင်တယ်။ဒါမှမဟုတ်ကျွန်တော်တို့ကလောင်နေတဲ့တံခါးအသေးပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်တော့ကူးတတ်တယ်။အဲအကြောင်းတံခါးတွေဖွင့်ပေးထားပါဆိုတာမျိုးကျွန်တော်တို့ပြောလေပြောထားရှိတယ်။ဟိုလေဘယ်လိုနေရာတွေမှာပို့ပြီးတော့ဖြစ်လဲဆိုရင်တော့ဘောက်ကွင်းတွေဘာတွေမှာကစားတယ်ဆိုရင်တော့လေတွေကပွင့်ထားတဲ့အတွက်ကြောင့်ကူးစက်မှုကနည်းနိုင်တယ်အများကြီးမကူနိုင်ဘူးလူတွေအရင်ကတ်သိပ်ကြက်သိပ်ပြီးတော့ထိမှာပဲအဲ့တော့ဂျင်းလေးဘာတွေမှာစားတော့ဆိုင်အလုံးပိတ်အခန်းထဲမှာဆိုရင်တော့ကူးစက်မှုကတော်တော်လေးများနိုင်တယ်ဒါကြောင့်ကျွန်တော်စားတော့ဆိုင်တွေအခုကျွန်တော်တို့တောင်မထိရအောင်ပလတ်စတစ်တွေနဲ့ကာပါတို့ဂိုဒင်းမောက်တွေဖွင့်ထားပါတို့เนาะခုနကတော့ခန်းမကြီးလိုကျယ်ကျယ်နဲ့လူများများချဲထိုင်တဲ့နေရာမျိုးတွေဆိုရင်တော့ကူးစက်မှုတော့ငဲသွားတာပေါ့ခုနကတော့အလုံးပိတ်တဲ့အရက်ဆိုင်မှာသွားထိုင်မယ် restaurant မှာထားသွားထိုင်မယ်ဆိုရင်တော့အဲ့မှာကြက်သိပ်နေတဲ့ခန်းကြီးမှာခုနကခန်းမကြီးထဲမှာတော့ခန်းသေးထဲမှာကိုဆက်မှုကတော်တော်လေးများနိုင်တယ်
ဟုတ်ကဲ့ဆရာကြီးနောက်ဒီကိုဗစ်မှာကဆရာခုနပြောတဲ့ဒီနောက်ဆုံးတွေ့ထားတဲ့ယောဂရှိတဲ့သူရဲ့မစင်ကလည်းကူးနိုင်နေဆိုတော့အခုဒီလက်အသေးချာဆေးတာအပြင်ပေါ့ဆရာတော့နောက်ထပ်ရောကာကွယ်နိုင်တဲ့နည်းတွေ့လာသေးလားဆရာ
သူရှားရှားကျွန်တော်အိမ်သာပေါ့နော်လူတွေကမစင်ဝမ်းသွားတယ်ကိုရှိကသူကကိုဗစ်ဖြစ်နေတယ်ဆိုကြပါတော့သူကအိမ်သာကိုကောင်းကောင်းဖွင့်ပြီးတော့ဝုန်းဆိုပြီးတော့ရေဆေးခဲ့တယ်အဲ့ဒီဆေးလိုက်တဲ့ဝက်ကနေကျွန်တော်တို့အောက်ကိုအချိန်နဲ့ကျသွားတဲ့အချိန်မှာဗိုင်းရပ်စ်ကအဲ့ဒီမှာရှိတော့အရှင်အဟုံးနဲ့ဒီခန်းထဲမှာဖြစ်နေတယ်နောက်တစ်ယောက်ကဝင်လာတဲ့ကျွန်တော်ကူရောဒါမှမဟုတ်ကျွန်တော်ကအိမ်သားကို public အိမ်သားတွေပဲဖြစ်ဖြစ်လူအများဆုံးနဲ့အိမ်သားကိုဝင်မယ်ဆိုလို့ရှိရင်ကိုကိုယ်တိုင်မဖြစ်ဖြစ်ကိုရှိရလူကဖြစ်မှာဆိုလို့ကိုစီကူမှာဆိုတဲ့ကြောင်အိမ်သားကိုကအသုံးပြုပြီးလို့ရှိရင်ဒီကိုကျွန်တော်တို့ဆင်ချတဲ့ခါမှာအရင်ဆုံးအိမ်သားဖုန်းကိုပိတ်လိုက်ပါအိမ်သားဖုန်းပိတ်ပြီးတော့အောက်ကကနရေထုတ်တဲ့ခလုတ်ကိုဖွင့်လာရှင် brand ဆိုအောက်မှာအပေါ်ကိုကျွန်တော်တို့ virus တွေစုဆောင်ပြီးတော့အရှင်အဟုံးနဲ့တက်လာကြအကြောင်းမရှိတော့ဘူးအဲ့လိုမျိုးကာကွယ်လို့ရတယ်ပေါ့နော်အဲ့တော့ဆိုတာကအိမ်သားဝင်မယ်ဆိုသတိထားပါမတ်စတော့တက်ပြီးဝင်ရမယ်ထိုင်ရမယ်เนาะအခုနောက်ပိုင်းတွေ့လာတဲ့ virus strain အစ်တစ်ခုပေါ့ဗျာ covid ထဲမှာပဲအခုကူးစက်နှုံးက
30 ani 60 ani ညာနေလို့တော့ကျွန်တော်တို့ပြောလာတယ်ဗျာเนาะဒါကတော့လူလူတွေမှာပြန်နေတော့ပြောတာမဟုတ်ဘူးเนาะအဲ့လို strain မျိုးလည်းရှိနေတယ်လို့ပြောတာတော့ကူးစက်နှုန်းတွေကအဲ့ခါတွေအများကျွန်တော်ပောက်ကွဲပြီးတော့ covid ကိုပုံစံထဲမှာဝင်လာပြီဆိုလို့ရှိရင်တော့ကူးစက်နှုန်းကအရင်ထဲတော့မြင်ရမှာပေါ့ဗျာအခုတော့ကျွန်တော်တို့ဗမာပြည်မှာအခုဆိုရင် case 300ဝင်ကြတော့ပဲရှိတယ်အဲအဲ့ဒီမှာတခြားနိုင်ငံတွေမှာသိန်းနဲ့သန်းနဲ့ချီပြီးတော့ဖြစ်တယ်ကူးစက်တာတွေလည်းရှိတယ်ဆိုတော့ဒီလိုမျိုး virus strain ကသာထပ်ပြီးတော့ပောက်ကွဲလာခဲ့ရင်အရင်ဖြစ်တဲ့ဟာတွေ6ဆလောက်ပို့ပြီးတော့ကျွန်တော်ကူးစက်ဖို့အလားအလာရှိတယ်ဒါကြောင့်အခုလူတွေကတော်တော်များများအပြင်ထွက်လာကြပြီ covid ရော့သွားပြီလို့ထင်တယ်မိုးရေရွာသွားပြီငါတို့ကပြဿနာမရှိတော့ mask မတက်တော့ဘူးလက်မစေးတော့ဘူးဆိုရင်တော့ကျွန်တော်နိုင်ငံအတွက်အန္တရာယ်ရှိသေးတယ်ဒါကြောင့်ကမ္ဘာကျန်းမာရေးအဖွဲ့ကလည်း pandemic ဆိုတာကိုကျွန်တော်မယုံသိသေးဘူးအခု covid မဟုတ်ဘဲနဲ့ဒါလီတိုကွေးတွေဆေးကန်းတွေမှာတော်တော်များများလူလာလေးရောက်လာတယ်ပြီးတော့ဒီကြားထဲမှာ common cold လို့ခေါ်တဲ့စာမအေးမီနာဆိုးချောင်းဆိုးပြီးပြီပေါ့နော
်ဟုတ်ကဲ့ဒီတက်မှာဟောဆရာကြီးဒီကာကွယ်ရေးက covid ကိုလုပ်ရင်လည်းဆရာကုနာပြောတယ်တခြားဒီရာဒီတိုကွေးနဲ့ဒီတမအေးမိတာကိုလည်းကာကွယ်ပီးသားဖြစ်တဲ့အတွက်ဒီနှစ်မှာအဲ့ဒီရာဒီတိုကွေးနဲ့တမအေးမိဖြားရနာတာညော့သွားတဲ့အနေအထားမျိုးတွေ့ရလားဆရာအစည်းအဝေးမှာ
ဟုတ်တယ်ကျွန်တော်တို့မနစ်ကနဲ့ရှင်ပေါ့ဗျာဒီကိုဗစ်မတိုင်ခင်ကအရင်နှစ်တည်းဆိုရှင်ကျွန်တော်တို့ဆေးကန်းတွေမှာတိုကွေးဆိုခါတဲ့ဆေးကန်းတွေမှာခါတိုင်းနဲ့လူနာ3ဆလောက်တက်လာတာပေါ့နော်အခုတော့ကျွန်တော်တို့ကယနေ့ကာလမှာဂျိုးချာချိုးချာပဲတွေ့နေတာအုပ်စုကြီးတွေတန်းစီပြီးတော့ပြုံတိုးနေတဲ့အနေအထားမျိုးမရှိဘူးအစိုးရရဲ့ပြင်ပလူနာတွေမှာလည်းမရှိဘူးအဲ့ဒါကိုဗစ်ကိုကျွန်တော်တို့ကာကွယ်ဖို့တော်တော်လုပ်လာကြတယ်လေကာကွယ်လို့ရတော့ကိုဗစ်ကဒီရာသီတိုကွေးမဆခင်နေရဒီမိုးရေမကျခင်နေရလုံလာတဲ့ခါကျတော့အဲ့ဒါကြောင့်ပဲရာသီတိုကွေးကညော့သွားသလားလို့လေကျွန်တော်သုံးသပ်လို့ရပါတယ်ဒီရာသီတိုကွေးကာကွယ်သေးတယ်တော်တော်များများထိုးလို့ရသွားကြအကြောင်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တမောတက်စကန်များပြန်လည်ရုပ်သိမ်းပေးဖို့ကရင်ပြည်နယ်ဖပိုမြို့နယ်မှာဒေသခံရွာသားထောင်ချီကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။မဒိန်ချင်းခံရတဲ့ရသေးတောင်မြို့နယ်ဥကကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ပတ်အဖွဲ့100ကျော်ကတောင်းဆိုခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်စမီးမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပူမြို့နယ်မှာတပ်မတော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်လူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဇူလိုင်လ28ရက်နေ့ကတောင်တုံးလုံးတပ်စခန်းရှိမှာဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်တပ်မတော်တပ်စခန်းတွေရှိနေလို့လူနေမှုဘဝလုံခြုံမှုမရှိတဲ့အပြင်ဒေသခံလူထုတွေမတရားအသက်ခံရမှုမကြာခဏရှိလာတာကြောင့်NCA မှာပါတဲ့အချက်များအတိုင်းတပ်ပြန်ရုပ်သိမ်းပေးဖို့တောင်းဆိုတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့စောအေကော်ကပြောပါတယ်အဆိုပါဆန္ဒထုတ်ဖော်ရမှာကြေးရွာအုပ်စု၁၀စုကတရက်ခန့်လူဦးရေ4000ကျော်ပါဝင်ပါတယ်ဒါအပြင်၎င်းနယ်မြေမှာရှိတဲ့ဝေမောင်လှကွန်းပြိုဂိုင်းကုံမဲဝိုင်စခန်းတွေကိုချက်ချင်းရုပ်သိမ်းပေးဖို့ဆန္ဒထုတ်ဖော်ရမှာတောင်းဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့မှာလဲဝါမှုခုတ္တထကဲ့ကိုမဲဝေစတဲ့စခန်းလေးခုအရှိမတက်မတော်တက်စခန်းရုပ်သိမ်းပေးရေးအတွက်လူပေါင်း 3,000 ကျော်ကတွားရောက်ဆန္ဒထုတ်ဖော်ခဲ့ပါတယ်
။ရခိုင်ပြည်နယ်ရထိတ်တော်မြို့တွင်မသိန်းချစ်ခံရတယ်လို့တရားစွဲဆိုခဲ့သူဥက္ကာကြီးဝါသူဒေါဥသေးဝင်းအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်ရပ်ပတ်ဖွဲ့တရားကျော်ကနေဇူလိုင်လ29ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကို American River Network ကမန်တိုင်းဒါလူမှုကွန်ရက်ရခိုင်ပြည်နယ်လူခုရေးကာကွယ်မြင့်တင်ရေးဖွဲ့88ရခိုင်မျိုးဆက်များလူမှုမှုပြေးဖွဲ့နဲ့ပြည်ပဖို့ပြည်ပဖွဲ့ပါဝင်စုစုပေါင်းရပ်ပတ်ဖွဲ့စီ138ဖွဲ့ကတောင်းဆိုလိုက်တာပါ။ဇူလိုင်29ရက်နေ့ညချိန်မှာဥက္ကရွာသူအသက်30ကျော်ရွယ်ဒေါ်ဦးသေးဝင်းကိုအစိုးရစစ်ကြောင်းတစ်ခုကတပ်မတော်သား3ဦးကနေမတိန်ပြုတ်ကျင့်ခဲ့လို့ခရကန်ရှင်မျိုးရမီကဇူလိုင်လ10ရက်နေ့မှာစစ်တွေမျိုးအမှတ်သိရဲစခန်းမှာအမှုဖွဲ့တန်ကြားထားတာဖြစ်ပါတယ်။အခုလိုတောင်းဆိုရတာကတော့တရားမျှတမှုအမှုမှပေါ်ပေါက်စေရေးနဲ့နောက်ခါဒီလိုမျိုးမဖြစ်ပွားရအောင်အတွက်ရည်ရွယ်ထောက်ပြန်ရတာဖြစ်တယ်လို့ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဖွဲ့ကဒါရိုက်တာဦးမြတ်ထွန်းကပြောပါတယ်။မြန်မာနိုင်ငံမျိုးရလူခွေးရေးကော်မရှင်နဲ့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးရေးဖွဲ့ကအ мян ဆုံးစစ်ဆေးဖော်ထုတ်ပြီး ဆက်ပြီးလိမ်ပိုင်းဆိုင်ရာအကြံပေးမှုတွေမပေါ်ပေါက်အောင်တာဝန်ရှိသူတွေအနေနဲ့ကာကွယ်တားဆီးပေးဖို့လည်းကြီးညာချက်မှတောင်းဆိုထားပါတယ်
။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ရက်စဲတော့မယ်လို့ပအိုးအမျိုးသားအဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ်။ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ကနေလက်တွဲဖြုတ်လိုက်တာဟာပအိုးပြည်သူလူထုကမလိုလားလို့လူထုဆန္ဒအတိုင်းဖြစ်တယ်လို့ပါတီအတွင်းရင်းမှူးချုပ်ခွန်သိန်းဖေကပြောပါရယ်ပြီးခဲ့တဲ့2010ကနေ2015ရွေးကောက်ပွဲတုန်းက PNO အနေနဲ့2008ဖွဲ့စည်းပုံအရရရှိထားတဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့မြို့နယ်၃မြို့နယ်စလုံးမှာအနိုင်ရထားပြီးတော့ပအိုးလူမျိုးတွေအနေများတဲ့မောက်မိုင်လွယ်လမ်းရဆောင်မြို့တွေမှာတော့မဟာမိတ်ပါတီဖြစ်တဲ့ USDP ကနေအနိုင်ရထားတာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီအနေနဲ့မွန်ပြည်နယ်35တနေရာ၊ကရင်ပြည်နယ်12နေရာ၊တနင်္သာရီတိုင်းဒေသကြီး8နေရာနဲ့ရန်ကုန်တိုင်းဒေသကြီး9နေရာစုစုပေါင်းကိုယ်စားလှယ်လောင်း62ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ဇူလိုင်လ26ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသမီးကိုယ်စားလှယ်လောင်း16ဦးပါဝင်တဲ့အတွက်အမျိုးသမီးပါဝင်မှု25ရာခိုင်နှုန်းကျော်ဖြစ်ပြီးအဲ့ဒီကိုယ်စားလှယ်လောင်းတွေမှာအသက်40အောက်22ဦးနဲ့အသက်40ဆက်အယောက်40ကျော်ရှိနေပါတယ်။မွန်ညင်ညွတ်ရေးပါတီဖြစ်မွန်နပါတီပူပေါင်းနိုင်ခြင်းမရှိသေးတဲ့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာတော့မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP တို့ဟာနှစ်ပါတီပေါင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်2ဦးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်3ဦးပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိမှာမွန်နှစ်ပါတီပူပေါင်းနိုင်ခဲ့ပြီးလူထုလက်ခံနိုင်တဲ့လူသစ်တွေကလည်းရွေးကောက်ပွဲတွေမှာပါဝင်လာတာတွေ့တဲ့အတွက်2020ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီနိုင်ခြင်းအများကြီးရှိနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတို့မှာရွေးကောက်ပွဲဝင်မှာဖြစ်ပြီးဇူလိုင်လ25ရက်နေ့ကပါတီကိုယ်စားလှယ်လောင်းအမည်စည်းရင်းကိုပထမဆုံးအကြိမ်ထုတ်ပြန်လိုက်ပါတယ်။ပထမဆုံးအကြိမ်ထုတ်ပြန်တဲ့စည်းရင်းအရကချင်ပြည်နယ်အတွင်း18နေရာရှမ်းပြည်နယ်မှာ2နေရာမန္တလေးတိုင်းမှာ4နေရာဝင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးဒူးလေးပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်9နေရာအနိုင်ရရှိခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးပဋိပက္ခကြောင့်ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်စမီးမြို့တွေမှာစစ်ဘေးတင်းရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကိုရင်ကတင်ဆက်ထားပါတယ်
။မြမသမရုံနဲ့ရခိုင်တပ်တော်အေအေတို့ကြားစစ်ရေးပဋိပက္ခကြောင့်ပလဝမြို့နယ်စမီးမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ 3,300 ကျော်နဲ့ကဒုငယ်သားငယ်တွေ10တန်းသိတက်ရောက်ကြမဲ့စစ်ဘေးရှောင်ကလေးငယ်တွေအယောက်700ကျော်ရှိနေပြီသူတို့အတွက်ကျောင်းသင်ထောက်ကူပစ္စည်းကျောင်းဝတ်စုံတွေလိုအပ်နေတယ်လို့ပြည်ပဟုတ်အဖွဲ့ကဒါရိုက်တာဦးစော်လီအောင်ကပြောပါတယ်
ကျောင်းသူကျောင်းသားများအရေးကြီးဆုံးတဲ့အရာကတော့ဘာလဲဆိုတော့ကျွန်တော်တို့ခုစပွိထိုင်ခုံကလုံးဝမလုံလောက်ဘူးခုချိန်မှာပြင်ဆွေးပြီးမှကျွန်တော်တို့ဒီစပွိထိုင်ခုံရိုက်ဖို့လေလုံးဝအဆင်မပြေဘူးပတ်စမုံရတီဖြစ်တဲ့အခါမှာကျွန်တော်ချင်းတောင်မှတည်တဲ့အချိန်မှာမောတောက်လျှောက်ရတော့ဘာမှလုပ်လို့မရဘူးစာရေးခုံနဲ့စပွိနဲ့ပြီးတော့ကျွန်တော်တို့ကျောင်းစင်းကျောင်းဖြူတွေလူအေးတွေ
အခုလက်ရှိမှာတော့ချင်းမြင့်နယ်ဆိုးရွားဘွက်ကယာယီကျောင်းဆောင်လက်ဆောင်စောင့်လုပ်ပြီးခဲ့ပေမဲ့ COVID-19 ကာလဖြစ်နေတယ်လို့တထောင်နီးပါးရှိနေတဲ့စစ်ဘေးရှောင်ကျောင်းလူကျောင်းသားတွေအတွက်လုံလောက်မှုမရှိနိုင်တာကြောင့်နောက်သာကျောင်းဆောင်တွေထားဆောက်ပေးဖို့လိုအပ်နေတယ်လို့ဦးစော်လီအောင်ကပြောပါတယ်။အလားတူပလက်ဝမြို့ပေါ်မှာလည်းစစ်ဘေးရှောင်ပြည်သူ 9,000 နီးပါးရှိတဲ့နဲ့ကအခုပညာသင်နှစ်မှာမူလသားကနေ10တန်းသေးတက်ရောက်မဲ့ကျောင်းသားကျောင်းလူ 1,300 ကျော်ရှိနေပြီးကျောင်းဝတ်စုံတင်ထောက်ကူပစ္စည်းတွေလိုအပ်နေတယ်လို့လည်းပလက်ဝမြို့နယ်တိုက်ပွဲရှောင်နဲ့တဘာဝကူညီရေးဘွဲ့ဥက္ကဋ္ဌဦးစန်ဒီကပြောပါတယ
်။အခုကချင်းပြည်နယ်အစိုးရနဲ့ညီနိုင်ပြီးတော့ဆောင်ရွက်တာကသူတို့အတွက်တည်တန်းကျောင်းဆောင်ယာယီကျောင်းဆောင်ပေါ့နော
်ဒ
ီဘုအစီအစဉ်ရှိတယ်အခုတစ်ဒီခွဲစိတ်နေပြီအထကတိမကူကျောင်းဆောင်နဲ့ဆောင်ရထားတယ်ရှိတယ်တောင်းတူကျောင်းသားတွေအတွက်ကတော့အဓိကတော့ကျွန်တော်အဝတ်အစားတွေလဲလို့မှာပေါ့ဇာယီကျွေးရတယ်လို့မယ
်မြန်မာတနင်္ဂနွေလုံးမှာအခြေခံပညာထက်သန်းကျောင်းတွေကိုပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကစလို့ပြည်တော်စုကျမ်းမာရေးနဲ့အင်္ဂစားဝန်ကြီးဌာနရဲ့စီကံတမချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြပေမဲ့စိတ်မွေးဖြစ်ပေါ်ရသေးတာပလက်ဝမြို့နယ်မှာတော့အခြေခံပညာထက်သန်းကျောင်းတစ်ကျောင်းသာဖွင့်လှစ်နိုင်တယ်လို့ပလက်ဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်ချင်းမြင့်နယ်မှာအခြေခံပညာထက်သန်းကျောင်းပေါင်း236ကျောင်းရှိတဲ့ထဲကနေဇူလိုင်လ28ရက်နေ့စည်ရင်ရအထက်တန်းကျောင်းပေါင်း131ကျောင်းဖွင့်လှစ်နိုင်ခဲ့ပြီလို့ချင်းမြင့်နယ်ပညာရေးဌာနကနေသိရပါတယ်
ဆက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နဲ့အတွင်းမှာတော့တော်ပြီးကောင်းတဲ့ကိုယ်စားလှယ်တွေရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြသလိုဒေသခံတိုင်းသားပါတီတွေနိုင်ကြည့်ရှိမယ်လို့လည်းသုံးသပ်နေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်ပြည်သူလူထုတွေဟာဒီမိုကရေစီရေချိန်မြင့်မားလာတဲ့အတွက်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုယ့်ပြည်နယ်ဖို့ပြရေးအတွက်ကောင်းတဲ့လူတော်တဲ့လူတွေကိုပဲရွေးချယ်လိမ့်မယ်လို့မွန်ပြည်နယ်လူထုဆောင်ရဲ့ဩက္ကဋ္ဌဦးမမောင်စောထွန်းကအခုလိုပြောပါတယ်
ဒီလူလူကဒီမိုကရေစီအခြေအနေနည်းနည်းပုံမြင့်လာတဲ့အခါကျတော့ကျွန်တော်တို့ဖွံ့ဖြိုးရေးတွေပါလို့ကနည်းနည်းစဉ်းစားလာပြီ2020ရွေးကောက်ပွဲရဲ့အခင်းကျင်းမှာတော့ကျွန်တော်တို့ကပြည်နယ်အတွက်ဆိုရင်လူကိုပို့ပြီးတော့ရေးချလာမယ်သဘောတွေမြင့်လာလူကောင်းကိုပို့ရွေးချယ်ခြင်းလားပေါ့အပေါ်မှာဟိုပေါ့ဒီမိုကရေစီရရှိရေးအတွက် NLD ကိုထောက်ခံတာတစ်ပိုင်းပေါ့ဒါပေမဲ့တိုးတော့ကိုယ်နဲ့ဖွံ့ဖြိုးရေးအတွက်ကျတော့ဟိုကောင်းတဲ့လူတော်တဲ့လူတွေကိုပို့ရွေးချင်လာတဲ့ဆိုရယ်ပုံမှန်လေးတွေတော့တွေ့ရတာပေါ့
ကိုပြင်းနေကိုဦးစားပေးပြီးတော်တဲ့တတ်တဲ့လူတွေကိုရွေးချယ်နိုင်ဖို့မဲလာပေးကြဖို့ ਨੇ တို့ပေမဲ့လူတွေကိုနှုတ်ပေါက်တော့မလောက်ကြပါနဲ့ဆိုပြီးမွန်ပြည်နယ်လူထုဆောင်ရအဖွဲ့ကဖောက်ရှားမှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ်ဒါအပြင်မွန်ပြည်နယ် NLD ကိုစရဲလောင်းရွေးချယ်မှုအရှုပ်အရှင်ပဋိပက္ခတွေရှိနေတဲ့အနေအထားမှာအရင်မွန်ပါတီခွဲတွေကိုသစုတစည်းတဲ့ပြန်လဲပေါင်းစည်းထားတဲ့မွန်ညီညွတ်ရေးပါတီ MUP ကပညာတတ်လူငယ်မျိုးဆက်တစ်တွေနဲ့ရှင်ပြန်ရမှာဖြစ်တဲ့အတွက် NLD နေနဲ့အတော်လေးကြိုးစားရမယ်လို့ရေးမြို့နယ်လူမှုကြိုးဆောင်ဖွဲ့ YSS မှဦးအောင်နိုင်ဝင်းကအခုလိုတုံ့တက်ပါတယ်
ဒီနယ်အစ်စ်မှာဆိုလို့ရှင် NLD ပါတီကလူဟောင်းအလုံးကြီးပါဖြစ်နေတာကိုတွေ့ရတယ်ပြည်တော်စုအစ်စ်မှာတော့လူဟောင်းရောလူသစ်အချို့ရောပါသွားတာကိုတွေ့ရပါတယ်မွန်ညွေပါတီနေနဲ့ကြတော့ဒီနယ်စင်ရောဒီတော်စုစင်ရောမှာရွေးချယ်ထားတဲ့ကိုယ်စားလှယ်တွေဟာအများလူထုကလက်ခံတဲ့လူတွေပါလာတာကိုတွေ့ရတာပေါ့ကျွန်တော်ချက်တော့ထင်ပေါ့လေ NLD ပါတီနေနဲ့ဒီ2020ရွေးကောက်ပွဲမှာတော့ရွေးကောက်ပွဲနေရာ10ခုတောင်ပြည့်ပါမလားလို့ကျွန်တော်ကစိုးရိမ်မိတယ်ကိုမီနီရဲ့ပါတီနေနဲ့ကတော့ကျွန်တော်တို့အမြင်မှာတော့50ရာခိုင်နှုန်းလောက်တော့အနည်းဆုံးပါသွားမယ်လို့ကျွန်တော်ကယူမြင်မိပါတယ
်မော်လမြိုင်မြို့အခြေဆိုင်တန်လွင်တိုင်းအဒီတာကိုမင်းမင်းနွယ်ကတော့မွန်ပြည်နယ်မှာဒီပါတီကြီးတွေချိတ်အနေရှင်ပြန်ကြတဲ့အထက်မှာမွန်ညီညွတ်ရေးပါတီကအနိုင်ရလိမ့်မယ်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ခိုင်သာဒေတာမှာတော့ခိုင်သာပါတီကအနိုင်ရမယ်လို့ကျွန်တော်တုံ့တက်ပါတယ
်။မွန်ပြည်နယ်မဲဆန္ဒနယ်မြေ55နေရာမှာ NLD နဲ့ပြည်ခိုင်ဖြိုးပါတီကတော့နေရအလုံးရှင်ပြိုင်သွားမှာဖြစ်တယ်လို့မွန်ညီညွတ်ရေးပါတီကတော့တထောင်ပြီးနှင်းကလွယ်ပြီးမဲဆန္ဒနယ်မြေ35နေရာရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင်
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။သမရော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်ကရင်ပြည်နယ်ဖားပွန်မြို့နယ်မှာလူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။ရတိတောင်မြို့နယ်မှာမဒိန်ချင်းခံရတဲ့ဆိုပြီးတရားစွဲဆိုခဲ့သူဥက္ကာကြီးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ဖက်အဖွဲ့တရားကြော်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တောက်တဲ့နေမနက်ခင်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအချင်းချင်းကိုဆက်လက်တင်ပြပေးပါမယ်။ကမ္ဘာ့တလောကဝင်းနိုင်တီကူဆက်သူရေအတွက်19တန်းကျော်နဲ့ထိဆုံးသူ6,900နီးပါးရှိနေပြီးအမေရိကန်ပြည်တော်စုမှာကကူဆက်မှုနဲ့အသေးပြောင်းနှုန်းအများဆုံးဖြစ်နေပါတယ်။အခုချိန်ထိအမေရိကန်နိုင်ငံမှာကူဆက်သူစုစုပေါင်း 4.4 တန်းကျော်နဲ့ဗုဒ္ဓဟူးနေ့ကအထိထိဆုံးသူ 3,000 ခွဲကျော်ရှိကြောင်း Johns Hopkins တက္ကသိုလ်ကကောက်ယူထားတဲ့အချက်အလက်တွေအားသိရပါတယ်။ဒီနေ့တဲကျင်းပမှုရှိတဲ့ American သမ္မတရွေးကောက်ပွဲကိုကိုရိုနာဗိုင်းရပ်စ်ကြောင့်အခြေရွှေ့ဆိုင်မှုသမ္မတ Donald Trump ကပထမဆုံးချိန်ပြောလာနေပါတယ်။ဇာတာမနေ့နေ့မနက်ပိုင်းကသူ့ရဲ့ Twitter မှာစာရိုက်ကနေမဲပေးမစနေကြောင်း2020ပြည့်နှစ်သမ္မတရွေးကောက်ပွဲဟာ American သမိုင်းမှာမဲလိမ်မှုတွေနဲ့မာရေးယူတွဲမှုတွေအများဆုံးရှိမဲ့ရွေးကောက်ပွဲလို့အထောက်အထားမပါဘဲရေးသားထားပါတယ်။မြန်မာနိုင်ငံမှာတော့ဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံမဲ့ရွေးကောက်ပွဲအတွက်တပ်မတော်ကလုံခြုံမှုမရှိဘူးလို့ကြေညာလာရင်ဒေသတချို့မှာရွေးကောက်ပွဲရွှေဆိုင်ကောင်းရွှေဆိုင်ရလိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါရယ်။တောက်ချာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထောင်ပါ
This program has come to you from the Voice of America, Washington.